Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်တာရှင်များရှင် VOA American အသံရဲ့2022ခုနှစ်ဇွန်လ26ရက်တနင်္ဂနွေနေ့မနက်ပိုင်း 6:00 နာရီ9:00 ထိ Washington DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ line မီတာ24/40/53နဲ့ line မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျွန်မနင်္ဂလာပါဒီကနေ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာပေါင်းနဲ့ပြည့်စုံနဲ့မနက်ခင်းဖြစ်ကြပါစေသောရရှင်များရှင်ကျွန်မသင်္ကီထိုက်ပါဒီမနက်ခင်းထိတ်တန့်ရောက်တဲ့နေ့ကိုတင်ပြပေးမှာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာကိုဝင်ဖျက်ချခွင့်ကိုအမျိုးသမီးတွေရဲ့အခြေခံဥပဒေအခွင့်အရေးအဖြစ်ကနေပယ်ဖျက်လိုက်တဲ့အပေါ်စန့်ကျင်သူတွေထောက်ခံသူတွေဆန္ဒပြနေကြပါတယ်တနက်ကအကြမ်းဖက်မှုရော့ပါရေးဥပဒေကိုသမ္မတဂျိုးဘိုက်တန်လက်မှတ်ရေးထိုးလိုက်ပါပြီဘယ်လာရုစ်ကိုဒုံးကျည်စနစ်သစ်တွေပေးအပ်မယ်လို့ရုရှားကပြောပါတယ်ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်တဲ့နေ့နားဆင်ကြရပါမယ်ရှင်
စကိုင်းနိုင်တဲ့ကဝမ်ပောင်ကုမ္ပဏီပိုင်ကျင်းနေစီမံကိန်းကိုတွေ့တန်းထားတဲ့အထက်ကလက်စစ်မိတိုင်းဖောက်ခွဲဖျက်ဆီးခံရပါတယ်
။ဝမ်ပောင် site ထဲမှာဗာတိကြိုက်တာတော့မရှိဘူး။အဲဒီလက်စစ်မိတိုင်းငိမ့်သွားတယ်။လက်နက်ငယ်တွေနဲ့လည်းဖြစ်တာတွေကြားရတယ်ဆိုတော့အနည်းကဖြစ်ခတ်မှုတွေရှိရောက်တယ်မှာ
။ဒေသခံတယောက်ပြောတော်တာပါရှင်။အပြည့်စုံကတော့နောက်ပိုင်းမှာကြားဖို့ရှိပါတယ်။ဒါအပြင်ကရင်ပြည်နယ်ရင်းကပဋိပက္ခတွေကြားအသုံးချခံရတဲ့ဒေသခံတွေအကြောင်းကိုလည်းတင်ဆက်သွားမယ်တို့အတန်းအစီအစဉ်နဲ့ကမ္ဘောဒီးယားကတရုတ်ရေတပ်အခြေစပ်စခန်းပိုလီဂရက်ပုံပြရုပ်တံကိုထုတ်လွှင့်သွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့ဒီမိုကရေစီလှုပ်ခွင့်ရေးနဲ့ခေပြိုင်ကမ္ဘာတစ်ပတ်အတွင်းပြည်တွင်းနဲ့ကမ္ဘာသတင်းအနည်းချုပ်ကိုစူးစီးတင်ပြသွားမှာပါ။အခုအရင်ဆုံးတော့ဒီကနေ့မနက်ပိုင်းထိတ်တန့်ရောက်သတင်းတွေကိုမှတင်ပြထိုင်တဲ့အတူတင်ပြပေးပါမယ်ရှင်
။အမေရိကန်ပြည်ထောင်စုမှာကိုဝင်ဖျက်ချခွင့်ကိုအမျိုးသမီးတွေရဲ့အခြေခံဥပဒေအခွင့်အရေးအဖြစ်သတ်မှတ်ထားတဲ့ရာစုနှစ်ဝက်သက်တမ်းရှိ Roe v. Wade စီရင်တုံးကိုပယ်ဖျက်လိုက်တဲ့တရားရုံးချုပ်ရဲ့ရှေ့မှာစနေနေ့ကလူပေါင်းများချီစုဝေးခဲ့ကြပါတယ်။ဆန္ဒပြသူတွေထဲမှာတော့ကိုဝင်ဖျက်ချမှုကိုစန့်ကျင်သူတွေကလူအသက်ကိုတန်ဖိုးထားတဲ့မျိုးဆက်ဆိုတဲ့စာတမ်းနဲ့တီချက်တွေဝတ်ဆင်ထားကြသလိုကိုဝင်ဖျက်ချခွင့်ကိုထောက်ခံသူတွေကတော့ My Body My Choice ကိုပိုင်ခန္ဓာကိုပိုင်ရွေးချယ်မှုလို့ကြွေးကြော်ခဲ့ကြပါတယ်ကိုစပီတဲ့အများစုဖြစ်တဲ့တရားရုံးချုပ်ကကန့်ကွက်မဲ6မဲထောက်ခံမဲ3မဲနဲ့စီရင်တုံးကိုပိတ်ဖြတ်လိုက်တာဟာဆိုရင်အမေရိကန်မှာအပြောင်းအလဲကြီးဖြစ်လာနိုင်ပြီးအမေရိကန်ပြည်ထောင်စုရဲ့ပြည်နယ်အားလုံးရဲ့ထက်ဝက်ညီပါတို့ကကိုဝင်ဖျက်ချမှုကိုတမ်းမြစ်ရေးသုံးသပ်နေကြပါတယ်တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကြောင့်တရေတားခွင့်နိုင်ငံတော်ဝန်တရားဝင်လိန်တူချင်းလက်ထက်ခွင့်လိန်တူချစ်သူတွေကိုတားမြစ်တဲ့ပြည်내ဥပဒေတွေကိုပြက်ပြယ်စေခဲ့တဲ့အရင်ကတရားစီရင်ချက်တွေကိုပါပြန်လည်သုံးသပ်ကောင်းသုံးသပ်နိုင်တယ်လို့ Conservative တရားသူကြီး Clarence Thomas ကပြောပါတယ်။တရားရုံးချုပ်ဟာဆိုးရွားလာတဲ့ဆုံးဖြတ်ချက်တွေချမှတ်ခဲ့တယ်ဆိုပြီးလဲ Democratic သမ္မတ Joe Biden ကစနေနေ့မှာပြောဆိုထားပါတယ်ရှင်။
အမေရိကန်မှာသနတ်ကိုင်ဆောင်ခွင့်တင်းကျပ်ထားတာကိုအဆင့်မြင့်တရားရုံးကရှော့ပေါ့တတ်မှတ်ပေးလိုက်ပြီးရပိုင်အကြံမှာပဲသနတ်ကိုင်အကြံဖက်မှုရော့ပါရေးမှုချမ်းကိုသမ္မတဂျိုးဘိုက်ဒန်ကဥပဒေအဖြစ်စနေနေ့မှာအတည်ပြုလက်မှတ်ရေးထိုးလိုက်ပါတယ
် About to sign into law bipartisan safety legislation gun safety legislation and time is of the
essence ပါတီနီယက်စလုံးကထောက်ခံထားတဲ့ဒီမှုချမ်းကိုဥပဒေအဖြစ်လက်မှတ်ရေးထိုးတော့မှာပါအချိန်ကအရေးကြီးတော့မှာပါလူအသက်တွေကယ်တင်နိုင်တော့မှာပါလို့သမ္မတဂျိုးဘိုက်ဒန်ကလက်မှတ်ရေးထိုးတဲ့အချိန်မှာပြောဆိုသွားတာပါဒါဟာနှစ်ပေါင်း30အတွင်းပထမဆုံးအကြိမ်အဖြစ်သနတ်ကိုင်ဆောင်ခွင့်ထိန်းချုပ်ရေးမှူးချမ်းကိုဥပဒေအဖြစ်အတည်ပြုလိုက်နိုင်တာလည်းဖြစ်ပါတယ်။အမေရိကန်ဖွဲ့စည်းအုပ်ချုပ်ပုံဥပဒေအရပြည်သူတိုင်းကိုယ့်ကိုယ်ကာကွယ်ဖို့အိမ်အပြင်ဖက်မှာပြောင်းတူသနတ်ကိုင်ဆောင်ခွင့်ရှိရဲဆိုပြီးအမြင့်ဆုံးတရားရုံးကဂျာရာပရင်းနဲ့မှာပဲပထမဆုံးအကြိမ်ကြေညာခဲ့တာပါ။သနတ်ကိုင်ဆောင်ခွင့်ထိန်းချုပ်ရေးဟာအမေရိကန်မှာအချိန်အတော်ကြာအောင်သဘောထားကွဲပြားနေတဲ့ကိစ္စဖြစ်တယ်လို့သနတ်အယောင်ချခွင့်ထိန်းချုပ်ဖို့အချိန်မောင်းများစွာကြိုးပမ်းခဲ့ပေမဲ့အကြိမ်ချင်းရှုံးနေခဲ့ပါတယ်။အခုပြဌာန်းချက်တစ်ထဲမှာတော့အညာရှိသူအဖြစ်ယူဆရတဲ့လူရစီကသနတ်တွေကိုတင်ယူဖို့အိမ်တွင်အကြံဖက်မှုကျူးလွန်သူတွေကိုသနတ်ကိုင်ဆောင်ခွင့်မပြုဖို့နဲ့ငယ်ရွယ်သူတွေအလွယ်တကူသနတ်မဝယ်နိုင်အောင်သတ်မှတ်ချက်တွေတင်ကြထားဖို့ဆိုတဲ့အချက်လေးပထမဆုံးပါဝင်လာတာဖြစ်ပါတယ်
။ဘယ်လာရုစ်နိုင်ငံကို Iskander M Mobile ပေတင်းဒုံးကျည်စနစ်တွေလာမဲ့လာပိုင်းတွေအတွင်းမှာပေးအပ်မယ်အကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကစနေနေ့မှာပြောပါတယ်။ရုရှားနိုင်ငံ Saint Petersburg မှာစနေနေ့ကဘယ်လာရုစ်သမ္မတ Alexander Lukashenko နဲ့ရုရှားခေါင်းဆောင်တို့တွေ့ဆုံခဲ့ကြပါတယ်။ ဘယ်လာရုစ်နိုင်ငံအနေနဲ့အင်းနီချင်းလစ်သူရေးနီးယားနဲ့ပိုလန်နိုင်ငံတို့ရဲ့ရန်လိုပီးထိတ်တိုက်တွေ့ရေးမူဝါဒတွေကိုစိုးရင်ချောင်းဘယ်လာရုစ်သမ္မတလူကာရှန်ကိုကရုရှားသမ္မတပူတင်ကိုပြောဆိုခဲ့ပါတယ်။အမေရိကန်ဥဆောင်တဲ့နေတိုးမဟာမိတ်တွေကဘယ်လာရုစ်နယ်စပ်တွေအနီးမှာနျူကလ িয়ার လက်နက်တွေနဲ့တိုက်ခိုက်မှုတွေလို့တုံ့နှုံပြောဆိုပြီးဒီတိုက်ခိုက်မှုတွေကိုတုံ့ပြန်နိုင်ရေးကူညီဖို့လဲရုရှားသမ္မတပူတင်ကိုအကူအညီတောင်းပါတယ်။ကီလိုမီတာ900ကျော်ထိပြစ်ခတ်နိုင်တဲ့ Iskander M ဒုံးကျည်စနစ်တွေဟာဆိုရင်ရိုးရိုးထိပ်ဖူးရောနျူကလ িয়ার ထိပ်ဖူးပါတည်ဆောက်နိုင်တာဖြစ်ပါတယ်။ယူကရိန်းနိုင်ငံမြောက်ပိုင်းချာနီဟက်ဒေသအတွင်းဒန်စနာရွာကိုပြစ်မှတ်ထားပြီးဘယ်လာရုစ်နိုင်ငံတွင်းကနေရုရှားတို့ဒုံးကျည်အဆင့်20ပြစ်ခတ်ခဲ့တယ်လို့ယူကရိန်းမြောက်ပိုင်းစစ်ဌာနချုပ်ကပြောဆိုခဲ့ပြီးနောက်မှာဘယ်လာရုစ်ကိုဒုံးကျည်စနစ်တွေပေးမဲ့တဲ့တွင်ထွက်ပေါ်လာတာဖြစ်ပါတယ်။မြေပြင်ကနေယူကရိန်းမြောက်ပိုင်းကိုဒုံးကျည်တွေနဲ့ပစ်ခတ်ခဲ့တယ်ဆိုတာအပြင်ရုရှားတို့က222တာဝေးဘုံးကျဲလေယာဉ်တွေကိုဘယ်လာရုစ်နိုင်ငံတွင်းကနေပထမဆုံးအသုံးပြုခဲ့တယ်လို့လည်းယူကရိန်းလေတပ်ဌာနချုပ်ကလည်းပြောဆိုထားပါတယ်ရှင်
စစ်တမ်းတင်အာဖဂန်နစ္စတန်မှာနေပေါင်း20အတွင်းအပြင်းအထန်ဆုံးငလင်နာနဲ့ကြုံခဲ့လာကြောင်းအဲ့ဒီအခက်အခဲတွေကိုကင်တွယ်ဖြေရှင်းနိုင်အောင်အမေရိကန်တို့ထိန်းချုပ်ထားတဲ့အာဖဂန်အရန်ဘန္ဒာငွေတွေကိုဖြေလျှော့ပေးဖို့နဲ့ဘန္ဒာရေးအရတန်ခါပိတ်ဆို့ထားတာကိုဖယ်ရှားပေးဖို့ဆိုပြီးအာဖဂန်တာလီဘန်တို့ကစနေနေ့မှာတောင်းဆိုလိုက်ပါတယ်။တာလီဘန်အာဏာပိုင်တွေနဲ့ပူးပေါင်းပြီးတော့လူသားချင်းစာနာမှုအဖွဲ့တွေကငလင်တန်အပြင်းအထန်ဆုံးကြုံခဲ့ရတဲ့ပါတီကာနဲ့ဟော့စ်ဒေတာကမိသားစုတွေစီကိုအခုအညီတွေဆက်ပြီးပေးအပ်နေတယ်လို့ကုလသမဂ္ဂကပြောပါတယ်။ပို့တခုနှစ်ကပြင်အဆင့် 5.6 ရှိတဲ့ငလင်လုတ်ခဲတာကြောင့်နိုင်ငံအရှိတောင်ပိုင်းကဒေသတွေကမှအတော့ကိုထိခိုက်ပျက်စီးခဲ့တာပါအတိမပြုတ်နိုင်တဲ့အဆင့်အရာငလင်တန်နဲ့အစိုးဆုံးကြုံခဲ့ရတဲ့ဒေသ6ခုမှာတုံခါမှုတွေရှိနေသေးတဲ့အတွက်စိုးရင်ကြောက်လန့်နေတဲ့မိသားစု800-800လောက်ကလေဟာပြင်ထဲမှာနေနေကြတယ်လို့ကုလသမဂ္ဂရဲ့စနေနေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်ငလင်တန်ကြောင့်လူပေါင်း1150သေဆုံးပြီးတော့1600လောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့လူနေအိမ် 3000လောက်လုံးဝပျို့ကျပျက်စီးခဲ့ရပြီးအနည်းငယ်ထိခိုက်ပျက်စီးတဲ့အိမ်ခြေကရာနဲ့ချီရှိတယ်လို့တာလီဘန်တို့ကပြောပါတယ်ကုလသမဂ္ဂကလေးများရမုံငွေအဖွဲ့ UNICEF ရဲ့အဆိုအရတေဆုံးသူတွေထဲမှာကလေးငယ်112ဦးပါဝင်ပြီးတော့တေဆုံးသူဒီထက်တိုးလာဖို့ရှိနေပါတယ်။အာဖဂန်နစ္စတန်မှာတာလီဘန်တို့အာဏာယူအုပ်ချုပ်နေခဲ့တဲ့အချိန်မှာပဲအမေရိကန်မှာရှိတဲ့အာဖဂန်ဗဟိုပိုင်းရဲ့အရန်ငွေဒေါ်လာ9ဘီလီယံထက်ကတစ်ဝက်လောက်ကိုအမေရိကန်မှာ2000ခုနှစ်စက်တင်ဘာ17ရက်အကြမ်းဖက်တိုက်ခိုက်မှုတွေမှာတေဆုံးတန်ရာရသူတွေအတွက်သုံးစွဲခွင့်ပေးဖို့ဖေဗရူလာမှာသမ္မတဂျိုးဘိုင်ဒန်ရဲ့သမ္မတအမိန့်နဲ့ထိန်းချုပ်ထားတာလည်းဖြစ်ပါတယ်။
VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 1213ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာဘာသာအစီအစဉ်ရဲ့တင်းင်းခရီးနေမနေ့ခင်သတင်းတွေကိုဆက်ပြီးတင်ပြပေးနေပါတယ်အမေရိကန်နဲ့တောင်ကိုရီးယားအစိုးရတွေရဲ့ရန်လိုတဲ့လုပ်ရက်တွေလို့မြောက်ကိုရီးယားကတုံ့နှုံရှုတ်ချလိုက်ပြီးလက်တုံ့ပြန်မယ်လို့အခိုင်အမာပြောဆိုလိုက်ပါတယ်ကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေတိုးလာနေချိန်ကိုရီးယားစစ်ပွဲ82နှစ်မြောက်နှစ်ပတ်လည်နေ့မှာမြောက်ကိုရီးယားဘက်ကအခုလိုပြောတာပါ9နှစ်တာအတွင်းပထမဆုံးနျူကလ িয়ার ဆန်းသတ်မှုအတွေ့မြောက်ကိုရီးယားဘက်ကပြင်ဆင်လာနိုင်တယ်ဆိုတဲ့ဆိုရင်ချက်တွေထွက်ပေါ်လာတာနဲ့အတူလိုအပ်ရင်မြောက်ကိုရီးယားကိုတားဆီးဖို့အတွက်အမေရိကန်ရဲ့လက်နက်တွေထပ်တိုးချထားဖို့တောင်ကိုရီးယားသမ္မတယွန်ဆောက်ကျော့နဲ့မြောက်ကိုအမေရိကန်သမ္မတဂျိုးဘိုက်ဒန်တို့ပြီးခဲ့တဲ့မေလအတွင်းမှာသဘောတူညီခဲ့ကြတာပါ1950-1953ကိုရီးယားစစ်ပွဲကိုအမေရိကန်တို့စတင်တယ်လို့အပြစ်တင်ပြီးအမေရိကန်နေချက်ကိုလက်စားချေဖို့အလုတ်သမားအဖွဲ့အစည်းတွေအစည်းအဝေးတွေကျင်းပခဲ့ကြောင်းမြောက်ကိုရီးယားနိုင်ငံပိုင်သတင်းအေဂျင်စီ KCNA ကစနေနေ့မှာပြောပါတယ်ကိုရီးယားစစ်ပွဲကိုစစ်ပြင်းရင်းရေးစာချုပ်နဲ့အဆုံးသတ်ထားတာဖြစ်တာကြောင့်လက်တွေမှာအမေရိကန်ဥဆောင်တဲ့ကုလသမဂ္ဂတပ်ဖွဲ့တွေအနေနဲ့မြောက်ကိုရီးယားနဲ့စစ်ဖြစ်နေတဲ့သဘောဖြစ်ပါတယ်။တောင်ကိုရီးယားဂျပန်တို့နဲ့အတူဆောင်ရွက်နေတဲ့အမေရိကန်ရဲ့ရန်လိုတဲ့လုပ်ရက်တွေလို့မြောက်ကိုရီးယားအစိုးရကရှုတ်ချလိုက်ပြီးအမေရိကန်တို့ကတောင်ကိုရီးယားမှာမဟာဗျူဟာမြောက်တက်ချထားမှုဟာဆိုရင်နောက်ထပ်စစ်ပွဲတစ်ခုအတွက်ရည်ရွယ်တာလို့လည်းပြောဆိုတဲ့အကြောင်း KCNA သတင်းကပြောဆိုသွားပါတယ်ရှင်။
ဘရစ်ရှာအုပ်ချုပ်မှုအောက်ကဟောင်ကောင်ကျွန်းကိုတရုတ်နိုင်ငံစီပြန်လည်လွှဲပြောင်းပေးခဲ့တဲ့25နှစ်မြောက်နှစ်ပတ်လည်အခမ်းအနားကိုတရုတ်သမ္မတရှီကျင်းပင်တက်ရောက်မယ်လို့တရုတ်အစိုးရကစနေနေ့မှာကြေညာပါတယ်။ဟောင်ကောင်ဒီမိုကရေစီရဲ့လှုပ်ရှားမှုတွေပေါ်အာဏာပိုင်တွေအကြီးအကျယ်နှိမ်နှင်ခဲ့တာကြောင့်အမေရိကန်ပြည်ထောင်စုနယ်ရောဥရောပအတိုင်းပြည်တွေနဲ့ပါဆက်ဆံရေးတွေတင်းမာနေတဲ့အတွက်လာမယ့်သတင်းပတ်မှာကျင်းပမယ့်အထင်ကရနှစ်ပတ်လည်အခမ်းအနားကိုသမ္မတရှီတက်ရောက်မလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။နှစ်ပတ်လည်အစည်းအဝေးနဲ့အသစ်ခတ်အလိုက်တဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးဂျွန်လီရဲ့ကျန်းသစ်စာကျင်းပပွဲကိုသမ္မတရှီတက်ရောက်မယ်လို့တော့တရုတ်အစိုးရပိုင်စင်ဟွာတင်အေဂျင်စီကပြောပါတယ
်စင်ကာပူနိုင်ငံမှာကိုရိုနာကပ်ဘေးရောဂါဆန်ရထင်းချုပ်ကန့်သတ်မှုတွေနှစ်နှစ်ကြာချမှတ်ကျင့်သုံးလာခဲ့ပြီးနောက်မှာတော့ဇွန်လ24ရက်နေ့တောက်ချန်နေကဆက်လို့ရွှေပြောင်းအလုပ်သမားတွေအနေနဲ့အဆောင်ကနေအပြင်ထွက်တဲ့အခါမှာအထူးခွင့်ပြုချက်ရယူဖို့မလိုတော့ပါဘူးဒါပေမဲ့လည်းခွဲခြားဆက်ဆံတဲ့တမ်းမြင့်ကန့်သတ်ချက်တချို့ဆက်ရှိနေတဲ့အပေါ်မှာတော့စီးယုံလှုပ်ရှားသူတွေကဝေဖန်ကြပါတယ
် For them it was just likeit was going on and on with no end in sight and that was extremely distressing
ရွှေပြောင်းလုပ်သားတွေအတွက်တမ်းမြင့်ကန့်သတ်ချက်တွေဘယ်တော့ရုပ်သိမ်းမလဲဆိုတာမသိရတဲ့အတွက်သိပ်ပြီးစိတ်အနှောက်အယှက်ဖြစ်ခဲ့ရကနေအခုတော့ရုပ်သိမ်းသွားပြီဖြစ်ကြောင်းအခြေအနေတွေတိုးတက်ကောင်းမွန်လာဖို့မျှော်လင့်ကြောင်းရွှေပြောင်းလုပ်သားတွေကိုကူညီပေးနေတဲ့စင်ကာပူအခြေစိုက် Home အဖွဲ့က DC ရီလျောင်ကပြောဆိုသွားတာဖြစ်ပါတယ်စင်ကာပူမှာ COVID-19 ကပ်ဘေးရောဂါထင်းချုပ်ကန့်သတ်ရေးအတွက်နေထိုင်သူအများစုအပေါ်ကာလတိုအသွားအလာတမ်းမြင့်ကန့်သတ်မှုချမှတ်ခဲ့တာဖြစ်ပေမဲ့ရွှေပြောင်းလုပ်သားတွေကတော့အလုတ်သွားတာနဲ့သွားလာစရာတွေကလွဲလို့အဆောင်ကနေထွက်ခွာခွင့်ကိုတင်းတင်းချက်ချက်တမ်းမြင့်ကန့်သတ်ခဲ့တာဖြစ်ပါတယ်ရှင်
တရီလင်္ကာနိုင်ငံကိုတင်ပို့ဖို့စီစဉ်ထားတဲ့လောင်စာစီရီအချိန်အကန့်အသတ်မရှိနှောင့်နှေးနေတာကြောင့်နိုင်ငံတွင်းမှာဓာတ်ဆီဒီဇယ်ဆီပြတ်တောက်သွားပြီလို့တရီလင်္ကာဆိုင်ဝန်ကြီးကစနေနေ့မှာပြောပါတယ်အခုလိုလောင်စာစီပြတ်ကုန်တဲ့အတွက်ရင်းမောင်းသမားတွေကိုလည်းဝန်ကြီးကတောင်းပန်စကားပြောကြားသွားပါတယ်ပြီးခဲ့တဲ့တစ်ပတ်ကရောက်ရမဲ့စီတင်တင်မော့တွေလည်းရောက်မလာနိုင်မနဲ့နောက်တစ်ပတ်မှရောက်မဲ့စီတင်တင်မော့တွေလည်းဖန်လုံငန်းနဲ့တည်ယူပို့ဆောင်ရေးအခက်အခဲတွေကြောင့်ရောက်လာမှာမဟုတ်ဘူးလို့ဝန်ကြီးကချနာစီဝီကာရာကပြောပါတယ်တရီလင်္ကာမှာဖန်နာရေးအကြက်ရိုက်ပြီးတော့နိုင်ငံခြားအရန်ငွေတွေအကြီးအကျယ်နေသွားတာကြောင့်စာနာရိတ်ခါလောင်စာစီနဲ့ဆေးဝါးအပါအဝင်ပြည်သူတွေအတွက်မရှိမဖြစ်လိုအပ်တဲ့ပြပကတွင်းကုန်တွေလည်းပြတ်တောက်ကုန်တော့ပါဒါကြောင့်လဲနိုင်ငံတကာကဝိုင်းကူကြဖို့အစိုးရကမြေတားရက်ခံဖန်ကြားထားပါတယ်အစိုးရပိုင် CPC ရန်နှံချက်ဆက်ယုံကနေရန်နှံတွေဘရော့ရမလဲဆိုတာမသိနိုင်ဘူးလို့လဲဝန်ကြီးကပြောပါတယ် CPC တခုတည်းတော့ CPC ကတခုတည်းတော့ရန်နှံချက်ဆက်ယုံမှာလဲရန်နှံစိမ့်တွေမရတော့တဲ့အတွက်ဆက်ယုံကိုပိတ်ထားရတယ်လို့ဝန်ကြီးကပြောပါတယ
်
တနင်္ဂနွေနေ့မနက်ဖက်နောက်ဆုံးရထိတ်တန့်ရောက်တဲ့တွင်ကိုတော့မှတင်ငင်ထိုင်တဲ့အတူတင်ပြခဲ့တာပါရှင်အခုတော့ဆက်သွဲမင်းများခန်းတွေကိုတင်ဆက်တော့ပါမယ်စကိုင်းတိုင်းဆာလင်ကြီးမြို့နယ်မှာစစ်စင်ရေးလုပ်နေတဲ့စစ်ကောင်စီတပ်တွေနဲ့တိုက်ခိုက်နေတဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေဟာတရုတ်ဝမ်ပေါင်ကုမ္ပဏီဂျေးနီစီမံကိန်းကိုတွေ့တန်းထားတဲ့အဓိကလျက်စစ်တပ်အားပေးလိုင်းကိုဖောက်ခွဲဖျက်ဆီးလိုက်ပါတယ်ဖောက်ခွဲဖျက်ဆီးမှုဖြစ်ခဲ့ပြီးတဲ့နောက်စနေနေ့မှာလဲစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားပစ်ခတ်မှုတချို့ရှိနေတယ်လို့ဒေသခံတွေကပြောပါတယ်အဖြစ်အဆုံကတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်မအေးအေးမကသတင်းပေးပို့ထားပါတယ
်စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ခိုက်မှုတွေဖြစ်နေချိန်မှာပဲတရုတ်ဝမ်ပေါင်ကုမ္ပဏီရဲ့ဂျီနီစီမံကိန်းကိုတွေ့တန်းထားတဲ့အဓိကလျှက်စစ်မီးတိုင်ကိုဖောက်ခွဲဖျက်ဆီးလိုက်တာပါဒီအတွက်ဖောက်ခွဲမှုဖြစ်ခဲ့တဲ့တောက်ကြနေညာကစပြီးစီမံကိန်းလုပ်ငန်းခွင်မှာမီးတွေပြတ်တောက်ကုန်တယ်လို့လည်းဒေသခံတန်ကားတော်တပါးကမိန့်ပါတယ
်ဝမ်ပေါင်ကိုတွေ့တန်းထားတဲ့အဲကွာကြီးနဲ့မီးတိုင်လေအဲ့ဒါကိုမိုင်းကိုဟာပေါ့မိုင်းခွဲလိုက်တာဟုတ်အဲမိုင်းခွဲလိုက်တဲ့ဒီဇိုင်းနဲ့တခါတည်းမီးပြတ်သွားတယ်ကိုဝမ်မောင်ကိုတက်တက်ပြီးတဲ့မိတိုင်းပေါ့ဝမ်မောင်မင်းပြတာကျန်တဲ့ရွာရင်းရွာရင်းမပြတ်ဘူးခါတိုင်းဆိုရင်တော့ပေါ့ဟိုရွာရင်းပြတ်ပြီမဲ့သူကမပြတ်ဘူးပေါ့ဗျာအခုကတော့သူ့ကိုတိုင်ရဲ့ဝင်နဲ့အဲတိုင်ကိုဖြတ်လိုက်တာဆိုတော့အဲသူ့ပဲပြတ်သွားတယ်ပေါ့စစ်ကောင်စီကတော့သူကဟိုပလင်းသွားရင်လည်းသူကလက်ခံထားတယ်ပေါ့ဗျာနောက်ရင်းမင်းသွားရင်လည်းသူကလက်ခံထားတယ်အခုအဲထင်းဒီထွက်ထွက်ပြီးတော့လည်းဒီဟိုလက်ကောင်တော့ပတ်ဝန်းကျင်မှာလည်းပဲစစ်ကြောင်းကြီးတောင်းလျှောက်ထိုးနေတယ်ပေါ့တချို့လည်းဟိုပြန်ဝင်သွားတာတွေအဲ့ကဲပြန်ဝင်သွားတာတွေလည်းရှိတယ်ပေါ့။ဆိုင်းတောက်တာတွေစီစဉ်ပေးတာလို့ပေါ့နော်။အဲ့လိုလုပ်တယ်ပေါ့
။ဝမ်ပေါင်ကုမ္ပဏီကိုညောင်မင်းကြီးကျေးရွာလျှက်စစ်ရုံးခွဲကနေတွေ့တန်းထားတဲ့မိတိုင်ကိုဂျွန်လ24ရက်နေ့ညပိုင်းကအမိမြေတော်လန်ရေးတပ်ဖွဲ့နဲ့ YPF တပ်ဖွဲ့စတဲ့ပူးပေါင်းတပ်ဖွဲ့တွေကဖျက်ဆီးလိုက်တာဖြစ်ကြောင်းအဲ့ဒီအဖွဲ့တွေကသတင်းထုတ်ပြန်ထားပါတယ်။သူတို့ရဲ့သတင်းထုတ်ပြန်ချက်ထဲမှာတော့စစ်ကောင်စီဘက်ကနေဒေသခံပြည်သူတွေကိုဖမ်းဆီးတပ်ဖြတ်ပြီးကြေးရွာတွေကိုမီးရှို့ဖျက်ဆီးနေချိန်မှာအာဏာသိမ်းစစ်တပ်ကိုဝမ်ပေါင်ကုမ္ပဏီက ရိတ်ခါထောက်ပံ့ပေးတာလက်ခံထားရှိပေးတာတွေပူးပေါင်းဆောင်ရွက်တာတွေကိုသတိပေးတဲ့အနေနဲ့အခုလိုမျိုးလျှက်စစ်မိတိုင်းကိုဖောက်ခွဲမှုလုပ်တာဖြစ်ကြောင်းထုတ်ပြန်ထားပါတယ်ဒီကိစ္စနဲ့ပတ်သက်လို့ဝမ်ပေါင်ကုမ္ပဏီကတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့သလိုစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူးဖောက်ခွဲမှုဖြစ်ခဲ့တဲ့ညမှာပဲစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူ့ကာကွယ်တပ်ဖွဲ့တွေဟာနှစ်ဖက်ပစ်ခတ်မှုတွေရှိခဲ့တယ်လို့လည်းလက်ဗရောင်းဒေသခံတဦးကလည်းပြောပြပါဗျ
။မနေ့ညစနေဝင်းကျင်လောက်မှာတော့လက်ကြီးနဲ့အချက်30လောက်ဒီဘက်ကဖြစ်တာတွေကြားရတယ်။နောက်ပြီးတော့ဝမ်ပေါင်ဆိုင်ထဲမှာတော့ဗာတိကြိုက်တာတော့မသိဘူး။အဲဒီလက်စစ်မှုတွေငြိမ်းသွားတယ်။လက်နက်ငယ်တွေနဲ့လည်းဖြစ်တာတွေကြားရတယ်ဆိုတော့အနည်းကပစ်ခတ်မှုတွေရှိလောက်တယ်မှာ
။
နိုင်ဝက်လောက်တော့ဖိုက်ပေးကြတယ်။ပြရတော့ဒီအိမ်မှာ3ခွက်လောက်ကျွန်တော်ဒီလောက်တော့3ခွက်လောက်တော့ကြားပါတယ
်စစ်ကောင်စီတက်တည်းရဲ့စစ်စင်ရေးအတွင်းကြေးရွာတွေမီးရှို့ခံရတာရွာသားတွေဖမ်းဆီးတာတပ်ဖြတ်တာတွေခံခဲ့ရတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ
်ဟိုတော့ဆောင်ကစုခံတဲ့အိမ်ကဟိုမဝင်းချူတို့မကွိကွိတို့ကိုရီချူတို့စားခြင်းမငိုင်းငိုင်းမီးရှို့ခံရတယ်ဖောင်းကတာဖက်ကဖန်းခါနာ9ယောက်ရှိတယ်ဗျတုံမာတော့လောင်းငါလောင်းကိုတုံကြွားမကအင်တိုင်းမှာပုံထားရဲဆိုရဲဥစ္စာပဲကျွန်တော်သိရတယ
်လေဗရောင်းတောင်ကျင်းနီစီမံကိန်းလုပ်ငန်းတွေကိုပြန်မစဖို့အတွက်မကြသေးခင်ကလည်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေကကြေညာချက်ထုတ်ပြန်တတိပေးခဲ့ပူပါတယ်လေဗရောင်းတောင်ကျင်းနီစီမံကိန်းဟာကျေးရွာပေါင်း26ရွာကဒေသခံတွေရဲ့ကျေးရွာတွေတောင်ရွာတွေကိုသိမ်းယူပြီးလှုပ်ဆောင်နေတဲ့အတွက်2012ခုနှစ်ကတည်းကဒေသခံတွေကကန့်ကွက်ဆန္ဒပြမှုတွေယာနေချီပြီးဖြစ်နေတာပါလက်ဗရောင်းတောင်ကျင်းနီစီမံကိန်းကိုတော့စစ်တပ်ကြောထောက်နောက်ခံရှိတဲ့ဥပိုင်ကုမ္ပဏီလီမိတက်နဲ့တရုတ်နိုင်ငံအခြေစိုက်မြန်မာဝန်ပေါင်းကုမ္ပဏီတို့ကဖက်ဆက်လုပ်ကိုင်နေတာဖြစ်ပါတယ်ရှင်
။မအေအေမှတင်ပြသွားတာပါရှင်။ VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့အပတ်စဉ်တင်ဆက်နေကြတဲ့အထံအစီအစဉ်မှာကရင်ပြည်နယ်ရင်းပဋိပက္ခတွေကြားအုံချခံရတဲ့ဒေသခံတွေအကြောင်းတင်ပြထားပါတယ်။ကရင်ပြည်နယ်မှာလက်နက်ကင်ပဋိပက္ခတွေကြားဒေသခံတွေကိုမြန်မာစစ်တပ်နဲ့BGF ပူပေါင်းတပ်ဖွဲ့တွေကလူသားတိုင်းတွေအဖြစ်အသုံးပြုရတဲ့တင်မကတိန်းနဲ့ချီငွေညက်တာတွေလုပ်နေတယ်ဆိုတဲ့ဆွဆွဲချက်တွေရှိနေပါတယ် Frontier မြန်မာနဲ့ Foundation Hero တဲတို့ကတင်ဆက်ထားပါတယ်ရှင
်မင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိရဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တို့ကတင်ဆက်ကြတာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ပြည်ပခါတွေအကျဉ်းမှာနေထိုင်နေရတဲ့ကရင်ပြည်နယ်ကဒေသခံတွေကိုစစ်တပ်နဲ့ BGF ပူးပေါင်းအဖွဲ့တွေကလူသားတိုင်းအဖြစ်အသုံးပြုတာနဲ့တိုင်းနဲ့ချီငွေညှစ်တာတွေလုပ်နေတယ်လို့စွပ်စွဲတာတွေရှိနေပါတယ်။ဒီဆမကိုဒို့အတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ KIC ရဲ့သတင်းတာစောလောဂျူကတင်ဆက်ကြပါတယ်။
မနစ်ကစစ်တပ်အာဏာသိမ်းတဲ့အချိန်ကစလို့ကရင်ပြည်နယ်ဟာမတည်ငြိမ်တဲ့နယ်မြေတွေအထက်ကတခုဖြစ်လာခဲ့ပါတယ်။အချိန်တစ်နှစ်အတွင်းမှာစစ်တပ်နဲ့တော်လှန်ရေးအဖွဲ့တွေရဲ့တိုက်ပွဲ2400လောက်ဟာကရင်ပြည်နယ်မှာဖြစ်ပွားခဲ့တယ်လို့မြန်မာမဟာဗျူဟာနဲ့မူဝါဒလစ်လာရေး Institute INSP မြန်မာရဲ့အချက်အလက်တွေကသိရပါတယ်။ပဋိပက္ခအတွင်းနေထိုင်ကြတဲ့ပြည်သူတွေဟာလက်နက်ကြီးတန်းနေအိမ်မီရှုခံရမှုတွေဖန်ဆင်းနှိပ်စက်တပ်ဖြတ်မှုတွေကိုကြုံရသလိုဘဝနဲ့စတီးပြီးလူသားတိုင်းအသုံးပြုခေါ်ဆောင်ခံရတာတွေသက်ရှင်မှုအတွက်ငွေကြေးပေးဆောင်ရတာတွေလည်းရှိနေပါတယ်။မေလအတွင်းကကရင်ပြည်နယ်ကြေးရွာတစ်ခုရဲ့ရွာသူကြီးအိမ်မှာတော့ရွာသားတွေစုဝေးခဲ့ကြပါတယ်။ရွာသားတွေရဲ့လုံခြုံရေးအတွက်ဘယ်ရွာလဲဆိုတာကိုတော့ဒို့အတန်ကဖော်ပြမထားပါဘူး။အဲ့ဒီရွာသားတွေကမကြခင်တုန်းကပဲသူတို့တွေဟာစစ်တပ်တစ်ဆာခံတဲ့ကရင်နယ်ကြားစောက်တက် BGF ရဲ့ပေါ်တာဆွဲခံရပြီးလူသားတိုင်းအုံပြုခံရတယ်လို့ပြောပါတယ်တော်လန်ရင်အဖွဲ့တွေရဲ့ချောင်မြောင်းပစ်ခတ်ခံရမှာဆိုတဲ့အတွက်စစ်ကြောင်းရဲ့အရှိအလဲအနောက်ဘက်တွေမှာရွာသားတွေကိုအတင်းဖိအားပေးရှောက်ခိုင်းတယ်လို့ဆိုကြပါတယ်လူသားတိုင်းဖြစ်ခေါ်ဆောင်ခံရသူတွေကတော့လမ်းတလျှောက်စစ်ကြောင်းကပစ်စည်းတွေကိုလည်းတည်ဆောင်ပေးရပါတယ်ရွေးချယ်ခံရတဲ့ရွာသားတွေမှာညှဉ်းပန်ခွင့်မရှိပါဘူးတာဝန်ရှိသူတို့ကတော့
ဒီကောင်ကလူတော်ဝါရီဟောလာကော်နာဝေးလေကွာ
သူတို့ကလည်းကြီးတွေအထောက်ပို့တွေတည်ပြီးတော့၄ကီကိုခေါ်သွားတာပဲ သူတို့ဂျာမားသွားခိုင်းတယ်ဒါပေမဲ့စစ်ယူနီဖောင်းတွေဝတ်ခိုင်းတာတော့မရှိဘူးလူသားတိုင်းအသုံးပြုရကတော့အဲ့လိုပေါ်တာဖန်ကတဲ့ကတော့လူသားတိုင်းသုံးတာပါသွားပြီနောက်ပြီးတော့ရွာတရားကိုဘလောက်ပေးရဖို့တော့တောင်းတယ
်စစ်သားတွေကတရွာကို15သိန်းသိန်း20မရမကဖိအားပေးတောင်းတာမျိုးလည်းရှိတယ်လို့တောင်းရှိသူကထပ်ပြောပါသေးတယ
်ဒါကဘာကထားတယ်အလဲသားဘာတခါလဲကနတ်တာလဲ
ဖာကနေစသွားတော့သူတို့ကိုပြစ်ခတ်တာမျိုးတော့မရှိဘူးဘီလင်းမျိုးနဲ့ဘယ်ရောက်မှ KIA ဘက်ကပြစ်တာမျိုးတော့ရှိတယ်ရွာသားတွေပါသွားတော့သူတို့တွားပြီးပြစ်ခတ်ဖို့ကအဆင်မပြေဘူးပေါ့
မတည်ငြိမ်တဲ့နိုင်ငံရဲ့အရှိတောင်ဘက်ကတခြားရွာသားတွေကလည်းပြည်ကပူပေါင်းတပ်ဖွဲ့တွေကရွာသားတွေကိုဖမ်းပြီးငွေသိမ်းနဲ့ချီညှစ်တယ်လို့ပြောကြပါတယ်နေကြဆောက်တဲ့ပြည်ဟာဒီမိုကရေစီကြိုးပျက်ကင်းတက်မတော့ DKB ကနေခွဲထွက်ပြီး2010မှာစတင်ဖွဲ့စည်းခဲ့တဲ့အဖွဲ့တစ်ခုဖြစ်ပါတယ်စစ်တပ်ရဲ့ထိန်းချုပ်မှုအောက်မှာ BGL လို့ပြောင်းလဲခေါ်ဆိုပြီးစီးပွားရေးအကျိုးစီးပွားလုပ်ကိုင်ခွင့်တွေစစ်တပ်ထံကနေရခဲ့ပါတယ်ထင်ရှားတဲ့လုပ်ကိုင်ခွင့်တစ်ခုကတော့ထိုင်းမြန်မာနယ်စပ်ကအငင်းပွားဖွယ်ရွှေကုတ်ကိုဖွင့်ပြရေးစီမံကိန်းပဲဖြစ်ပါတယ် KNU ဘီလင်းမြို့နယ်တည်နေပြန်ကြားရေးအဆိုအရ BGL နဲ့စစ်ကောင်စီပူးပေါင်းတပ်တွေဟာကရင်ပြည်နယ်ဖအံမြို့နယ်ကွင်းနဲ့မွန်ပြည်နယ်ဘီလင်းမြို့နယ်ရဲ့ရွာတွေကနေကလေးလေးဦးပါဝင်ရွာသား92ဦးကိုဖမ်းဆီးခဲ့ပါတယ်။အဲ့ဒီဖမ်းဆီးလာတဲ့လူတွေကိုသူတို့ရဲ့စခန်းချတဲ့နေရာတစ်ခုဖြစ်တဲ့လေကီတပောင်းကြီးရွာနေရာအထိခေါ်ဆောင်လာခဲ့ပြီးစခန်းချတဲ့ကြီးရွာတွေရောက်တဲ့အခါဖမ်းဆီးသွားသူတွေကိုငွေကြေးတောင်းခံပြီးပြန်လွှတ်ပေးလိုက်တယ်လို့ KNU သထုံခရိုင်ခရိုင်မှူးပရိုဆော့ဆုမြင့်ကအတည်ပြုပြောကြပါတယ
်။ပါရမတော်ကတော့ပေါ်တာထားခဲ့တဲ့ပေါ်လာထားခိုင်းတော့သူတို့အဲ့ဒီမှာညောင်တော့နေပြီးတော့သူတို့ဤဟော်လာတယ်။အဲ့ဒီမှာပေါ်လာထားခိုင်းတယ်။အဲ့ဒါသူတို့ပြန်ဆင်းတဲ့အခါကျတော့အဲ့ဒီပေါ်လာထားတဲ့လူကိုတရားကိုပထမတော့6ဆိုင်တောင်းတယ်။6ဆိုင်ကနေပြီးတော့အခု30ဆိုင်တော့ဖြစ်ရော။ငွေတောင်းတော့လူတွေရောပြန်လွတ်လိုက်တယ်။အဲ့ပြန်လွတ်တော့ပြန်လွတ်ပြေးလာပါဟုတ်အခုဖတ်ထားတယ်
။ BGF ပူပေါင်းတပ်ဖွဲ့တွေကတထုံခရိုင်ဖအံမြို့နယ်မှာရှိတဲ့ကြေးရွာအုပ်စု3စုထဲကဖမ်းဆီးခံရသူတွေစီကနေတောင်းယူခဲ့တဲ့ငွေကြေးပမာဏအလုံးပေါင်း738သိန်းရှိတယ်လို့စွပ်စွဲခံထားရပါတယ်။ဖမ်းဆီးခံရသူအများစုဟာစစ်ရှောင်ရွာသားတွေဖြစ်တယ်လို့ဘုဒ္ဓဆောဆုမြတ်ကဆိုပါတယ
်။ဘုန်းကြီးမှာဆောဆောင်နေပြီးငွေလူတွေကိုဖမ်းပြီးတော့ခေါ်လာ။အမျိုးသမီးရောမျိုးသားပါမလို့အဲ့ဒါကဘယ်နည်းဘယ်နည်းကြီးလဲမသိဘူးအဲ့ဒါသူဆောတော့ယူနီဖောင်းပေးဖို့တယ်လို့ကျွန်တော်ကြားတယ်။လာရောက်လို့ခမ်းမလို့ထားပါလူသားတိုင်းအနေနဲ့ဆိုတောင်းပြရပါဘူးဒီလိုလောက်တော့လူခွေးရွှေချုပ်ပါလို့ကျွန်တော်ပြောတာပေါ့ဆိုတော့မှာပြလဲဆိုတော့ဘလို့မှာဆိုကျွန်တော်တိုက်မယ်ဆိုတော့ရှိလဲဒီလိုကောက်ွယ်မျိုးနဲ့လေအဲကိုကကိုလာပေါ့ဒီလိုကောက်ွယ်ယူမဲ့သူလာတဲ့ခါလူခွေးရွှေချုပ်ပါတာပေါ့
လွန်ခဲ့တဲ့ဆယ်စုနှစ်များစွာကတည်းကစစ်တပ်ဟာနိုင်ငံတော်ကပဋိပက္ခဖြစ်ပွားရာနေရာတွေမှာလူမဆန်တဲ့ဖြက်လေးဖြက်ပြူဟာကိုကျစ်တုံးခတ်ပါတယ်အနာမသိခင်ကာလတုန်းကလည်းစစ်ကောင်စီတပ်သားတွေကဝီလျံခုံဖျားတဲ့ဒေသတွေမှာနေမရှင်းလင်းရေးဆိုပြီးတော့ရွာလုံးကျွတ်မီးရှို့တာမတင်းကျစ်တာလူသားတိုင်းလုတာပေါ်တာဆွဲတာနဲ့ဒေသခံတွေစီကငွေညှစ်တယ်ဆိုပြီးဆွဆွဲခံရတာတော်တော်ကြာပါပြီ။ BGF ပူပေါင်းတပ်ဖွဲ့ဝင်တွေလူသားတိုင်းအုံပြုမှုနဲ့ပတ်သက်ပြီးအရှိတောင်တန်းဌာန BGF တိုက်နယ်သုံးအတွင်းရင်းမှုဘုံမူကြီးစောချစ်သူကတော့ငင်းဆိုပါတယ်
ဒီတော့ကငွေကြေးတန်ရတာတို့ဘာတို့ကကျွန်တော်ပြန်စီခက်တာမတွေ့ရဘူးရောအဲ့ဒီပန်းမှာကျွန်တော်တို့ကပေါ်လူကြီးတွေလည်းကျွန်တော်မင်းလာသူတို့ကအဲ့လိုတပေးလေးခက်လာတယ်ကျွန်တော်ပြန်မင်းလာမမတော်ဘူးနော်သူတို့အဲ့လိုမျိုးဆက်စုပ်ချက်နဲ့မှမတွေ့ရဘူးငွေကြေးတန်ရတာတို့ဒီလူခေါ်တာတော့မှန်တယ်ကြည်ညာဝမ်းသက်ခံတာတို့ဘာတို့တော့မှန်တယ
်လူသားတိုင်းအနေနဲ့အသုံးပြုရတာရှိတယ်လို့ပြောနိုင်လား
မရှိပါဘူးမရှိပါဘူးလောကသဘင်ကနေပဲမဟုတ်တာတွေစောက်ပြောတာအခုခင်မာကျွန်တော်တို့ပြည်ကြီးကပမာစစ်တမ်းနဲ့လက်တွေ့တဲ့ခါကြတော့ကျွန်တော်လုပ်တဲ့အရာအလုံးမှာဟိုပါတော့နည်းနည်းလေးအကြီးကြီးထွင်ပြီးတော့ပြောတာမျိုးပါကောင်းပါလိမ့်မယ်။ဒါဖြစ်လို့ဆိုတာအခုကဒီပြည်သူတွေအလုံးကိုဟိုပြောမယ်ရှင်တနင်္ဂနွေလုံးသတ်တာသတ်မလို့မုန်းနေတဲ့အချိန်ကာလမှာကျွန်တော်ကသတ်မလို့နဲ့သွားပြီးတော့နေချက်လုပ်တဲ့ခါကြတော့အဲ့ဒါတကောင်ပုတ်ပြီးတမီလုံးပုတ်သွားတဲ့သဘောတော့ပါလိမ့်မယ်လို့တော့ကျွန်တော်အဲ့လိုမျိုးတော့နေပါတယ်
မြောက်ဒီမြို့နယ်ကရွာတွေမှာလဲမကြီးအက်ကငွေတောင်းတာတွေရှိတယ်လို့ဆွဆွဲခံရတာနဲ့ပတ်သက်ပြီးတော့လဲဘုံမှုစောချစ်သူကတော့ညင်ထားပါသေးတယ
်အခုကျွန်တော်ရဲဘော်တွေကတလောက်ဟိုမဟုတ်ဘူးနဲ့တော့ပတ်နှောင်းဟိုတော့ရတယ်မဟုတ်ဘူးရတယ်ပြီးတော့အဲ့ဒီမှာကြေးရွာထဲမှာလဲကျွန်တော်တို့ဒီကွတ်ကွင်လုံးမှာတလောက်ဟိုအနည်းဆုံးပတ်ငွေ3000 4000ကျွန်တော်တို့ပန့်ဖို့တဲ့ပညာရေးပတ်ကျက်တွေ အခုဒီကြောင်ပွင့်တဲ့ဟိုကာလမှာဆိုကျွန်တော်တို့ပတ်ငွေ340တောင်ဟိုပေါ့ကျွန်တော်တို့ပတ်ဖို့တဲ့ကုတ်ကိုရဲ့အီးယာယူအပေါင်းဟို19ယူအမှာမဟုတ်ပါဘူးအဲ့ဒါတော့မဟုတ်ပါဘူးရဲဘော်တယောက်ကိုကျွန်တော်တို့ဟိုပေါ့နော်အလက်ချာစနီးနဲ့ပဲအလက်ချာစနီးကသူတို့လာတာဟိုပေါ့နော်ကျွန်တော်တို့ဟိုမိပါနေအိမ်မှာစီရမီသားစုတွေခက်ခဲရှိဖို့လာလာချင်းတယောက်ကိုကျွန်တော်တို့ပတ်ငွေ1,500ကျွန်တော်တို့ပေးတယ
်တတိယမီဒီယာတွေအနေနဲ့အဆိုပါနေရာကိုသွားရောက်လည်လာနိုင်ပြီးလုံခြုံရေးယူပေးနိုင်တယ်လို့လည်းပြောပါတယ်။ဒါပေမဲ့အာနာသိမ့်ပြီးကတည်းကသတင်းထောက်တွေကိုဖန်ဆီးနှိပ်စက်သက်ဖြစ်တာတွေလုပ်နေတဲ့စစ်ကောင်စီနဲ့ရင်းနှီးတဲ့ဆက်ဆံရေးရှိနေတာကြောင့်ဒီကလန့်မှုကိုလက်ခံဖို့သတင်းထောက်တွေတတိထားရမှာပါ။လူသားတိုင်းအုံပြုမှုမှာအရက်သားတွေကိုအသက်ဆုံးရှုံးစေနိုင်ပြီးဒဏ်ရာပင်းထန်ရစေနိုင်တာကြောင့်နိုင်ငံတကာလူသားချင်းစာနာမှုဥပဒေကိုချိုးဖောက်ရာရောက်ပါတယ်။ဒါအပြင်နိုင်ငံကရာဇဝမှုခုံရုံးရဲ့1998ရောမဥပဒေအရစစ်ရာဇဝမှုကျူးလွန်ရာရောက်ပါတယ်လူသားတိုင်းအသုံးပြုတာဟာတရားမဝင်ပေမဲ့စစ်တပ်ကတော့ကရင်ပြည်နယ်တစ်ခုတည်းမကပဲနိုင်ငံနေရအနှက်ပြားမှာသုံးနေတုံးမှာကရင်လူ့အခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ KHRG ရဲ့ပြောရေးဆိုခွင့်ရှိသူစောနန္ဒစုကတော့
စစ်ကောင်စီနဲ့ BGF တို့ဘက်ကနေပြီးတော့မှကျူးလွန်တဲ့လူအခွင့်အရေးချိုးဖောက်မှုတွေပေါ့နော်ဒါဒီလူသားတိုင်းအဖြစ်မှမောက်ပါဘူးမင်းဒီလူအခွင့်အရေးချိုးဖောက်မှုမျိုးမဆိုပေါ့လေဒီဟာတွေကိုကျွန်တော်တို့ KHRG အနေနဲ့ကကြတော့သက်ဆိုင်ရာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကတော့ပေါ့နော်ဒီလိုရှိရင်လည်းဒီအဖွဲ့အစည်းတွေကတော့လကောက်ဒီနဲ့အစင်းတော်လကောက်နိုင်ငံတကာအစင်းတော်လကောက်တာတကိုဆက်လက်ပြီးတော့မှတင်ပြပေးဖို့ရှိတယ် advocate ဟိုပေါ့လုပ်ဖို့ရှိတယ်ပေါ့ဘာလို့လဲဆိုလို့ရှိရင်ဒီဟာတွေကဒါဒီလောက်ဆောင်ချက်တွေကဟို crime against humanity လည်းဖြစ်လို့မျိုးဒါ war crime လည်းဖြစ်တယ်လေကုလသမဂ္ဂကတက်ဆိုင်ရာအဖွဲ့အစည်းတွေကိုလည်းဒါတွေဒီလိုလောက်ဆောင်ချက်ကဟိုကပေါ့နော်short ရန်တပ်ပေးဖို့ဒါဆက်လက်ပြီးတော့မှဟို advocate လုပ်သွားရမှာပေါ့
တင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျေးဇူးမယ်လို့ဒို့အတန်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီဆောင်မှမှာလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုအသုံးမပြုချပါဘူး။ဒို့အတန်ပတ်စဉ်အတန်းလည်းအစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒို့အတန် Facebook စာမျက်နှာ SoundCloud, YouTube, iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00အတွင်းနဲ့တနင်္ဂနွေနေ့မနက်6:00ကနေ9:00အတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင
်။အခုတော့ပုံပြရုပ်သံတစ်ခုတင်ဆက်ပေးချင်ပါတယ်။ကမ္ဘောဒီးယားနိုင်ငံမှာတရုတ်သုံးဖို့စစ်အခြေစိုက်စခန်းပြုပြင်နေတယ်လို့အမေရိကန်ပြည်ထောင်စု Washington Post သတင်းစာကြီးမှာရေးပါတယ်။တရုတ်ကတော့ဒါကိုညှင်းဆိုပြီးအဆောက်အဦပြုပြင်တာကကမ္ဘောဒီးယားကိုတသက်ကူညီတာလို့ပြောပါတယ်။အချက်လက်အခြေခံပြီးတော့အမှန်မှန်အတည်ပြုထားတဲ့ VOA ရဲ့ Polygraph ရုပ်သံမှာရှုစားနိုင်ပါတယ်။
ကျောက်ဆိုရဟာကမ္ဘောဒီးယားနိုင်ငံမှာရေးတဲ့စကန်တကူလှုပ်ဝဲဆောက်လုပ်နေတယ်လို့ Washington Post သတင်းစာမှာဇွန်လ6ရက်နေ့ကဖော်ပြပါတယ်။ကမ္ဘောဒီးယားနိုင်ငံ RM ရေးတဲ့စကန်ကိုတရုတ်အစိုးရကငွေကြေးအကုန်ကျခံပြီးတော့ပြန်ပြုပြင်နေတယ်လို့သတင်းမှာဖော်ပြထားပါတယ်။တရုတ်အစိုးရဟာဒီရေးတဲ့စကန်ရဲ့တစိမ့်တရေတောက်ကိုတည်တံ့အသုံးပြုခွင့်ရမယ်လို့အနောက်တိုင်းအရာရှိတွေကကိုးကားပြီးတော့သတင်းမှာရေးထားပါတယ်။တရုတ်နိုင်ငံသားရေးဌာနပြောခွင့်ရသူဂျောက်လီချန်ကတော့ဒီသတင်းကိုပယ်ချပါတယ်။ကမ္ဘောဒီးယားဖွဲ့စည်းပုံအခြေခံဥပဒေအရကမ္ဘောဒီးယားမြေပေါ်မှာနိုင်ငံသားစစ်အခြေစိုက်စခန်းထားခွင့်မပေးပါဘူး။ရေတဲ့စခန်းပြုပြင်မွမ်းမံတာကပင်လယ်ရေကြောင်းလုပ်ငန်းဆောင်တာတွေထိထိရောက်ရောက်ဆောင်ရွက်နိုင်ဖို့ပင်လယ်ပြင်ဒုစရိုက်မှုတွေတားဆီးနိုင်ဖို့ကမ္ဘောဒီးယားရေတဲ့စွမ်းအင်မြင့်တင်တဲ့အနေနဲ့လှုပ်ဆောင်တာဖြစ်တယ်လို့ပြောပါရစ်။ဒါအထင်မြင်မှအောင်လုပ်တာပါ။တကယ်တမ်းမှာအဲ့ဒီစခန်းတချို့အပိုင်းတွေကတရုတ်အသုံးပြုဖို့ဖြစ်တယ်လို့တရုတ်အစိုးရအရာရှိတွေကအတည်ပြုခဲ့ကြောင်း Washington Post ကပြောပါတယ်။တောင်တရုတ်ပင်လယ်မှာတရုတ်တို့ရဲ့အတင်းကာရောနယ်မြေပိုင်နဲ့စိုးမိုးမှုလုပ်ရက်တွေကြောင်းကမ္ဘောဒီးယားကတရုတ်စစ်စခန်းတွေအမေရိကန်နဲ့အနောက်နိုင်ငံတွေကစိုးရိမ်နေတာနှစ်တော်ကြာပါပြီ။ RM စစ်အခြေစိုက်စခန်းကိုတရုတ်ကိုတည်ထောင်အသုံးပြုခွင့်ပေးတယ်ဆိုတဲ့သဘောတူညီမှုမူကြမ်းတစ်ခုကို2019ခုနှစ်က Wall Street Journal မှာဖော်ပြမှုပါတယ်။ဒီသဘောတူညီချက်အရတရုတ်ကဒီစခန်းကို230အသုံးပြုခွင့်ရမယ်။ အဲ့ဒါကိုဆယ်နှစ်တိုင်းမှာတက်တန်းတိုးခွင့်ရမယ်လို့သဘောတူညီချက်မှာပါရှိပါတယ်။မနစ်ကတော့ကမ္ဘောဒီးယားကာကွယ်ရေးဝန်ကြီးချီယဘန်ကဒီခြေဆိုင်စခန်းကိုပြုပြင်တာမှာတရုတ်ကအကူအညီပေးတယ်။နောက်ွယ်မှာတခြားဘာသဘောတူညီချက်မှတော့မပါဘူးလို့ပြောထားပါတယ်။
ဒီလိုမှမမသေးချတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့အချက်လက်တွေနဲ့အတည်ပြုချစ်သိရှင်နေဆိုရင်တော့ VOA ရဲ့ Polygraph Web စာမျက်နှာ polygraph.info မှာတွားရောက်ကြည့်ရှုနိုင်ပါတယ်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ကလုတ်တချက်နှစ်ယုံနဲ့ကဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘဲချိန်ပင်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
။မင်္ဂလာမနက်ခင်းပါတော်သားရှင်များရှင် VOA American အတန်ကို Washington DC ကနေတက်ထုတ်လွှင့်ပေးနေပါတယ်။ line တိုမီတာ24 40 51နဲ့ line လမ်းမီတာ190ကနေဆက်ပြီးတော့ဖန်ယူနားဆင်နိုင်ပါတယ်။အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ Democracy လူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာကမ္ဘာနဲ့မြန်မာတပတ်အတွင်းသတင်းအနည်းချုပ်တွေကိုထုတ်လွှင့်သွားမှာပါအခုအရင်ဆုံးတော့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအပတ်စဉ်ကဏ္ဍကိုတင်ဆက်ပေးပါမယ်အမေရိကန်မှာလူဖြူကြီးစိုးရေးဝါဒီတွေကအကြမ်းဖက်တိုက်ခိုက်လာနေသလိုကမ္ဘာသလွားမှာလက်ရအစွန်းရောက်လူမျိုးရေးခွဲခြားရေးဝါဒကလည်းထားကြွလာနေပါတယ်လူဖြူကြီးစိုးရေးဝါဒကျင့်သုံးခဲ့တဲ့တောင်အာဖရိကနိုင်ငံမှာအဲ့ဒီဝါဒရဲ့တည်ရောက်မှုနဲ့မြန်မာနိုင်ငံရဲ့လူမျိုးရေးခွဲခြားရေးဝါဒအကြောင်းတွေကိုတောင်အာဖရိကနိုင်ငံကနေပါရဂူပွဲရခဲ့တဲ့ဒေါက်တာမျိုးနိုင်နဲ့ဦးတင်မောင်တန်းတို့ဆွေးနွေးတင်ပြထားပါတယ်ရှင်
တော်ရရှိမှာနော်အမေရိကနိုင်ငံဒီတော့ပြည်နယ်မှာလေဒီမူကွဲသူများရဲ့ပွဲတစ်ပွဲကိုဝေရောက်တိုက်ခိုက်ဖို့အဖွဲ့တစ်ဖွဲ့ကစီစဉ်ခဲ့ပါတယ်။အဲ့ဒီအဖွဲ့ကလူဖြူကြီးစိုးရေးဝါဒကိုယုံကြည်ကြတဲ့သူတွေဖြစ်တယ်လို့ဆိုပါတယ်။သူတို့ဖွဲ့ကိုလည်းရွေးချယ်တာဦးလို့အဓိပ္ပာယ်ရတဲ့ Patriotic Front လို့နာမည်ပေးထားပါတယ်။ဒီဖွဲ့ရဲ့ညီမချက်ကတော့အမေရိကန်နိုင်ငံမှာလူဖြူပြည်နယ်တစ်ခုထူထောင်ရေးပဲဖြစ်ပါတယ်။ဘလာဒူဝဲပြီးခဲ့တဲ့ပြည်သူနိုင်ငံရဲ့တပ်ရရွေးကောက်ပွဲမှာလည်းလက်ရဇွန်ဝါဒီပြည်သူလူမျိုးကြီးဝါဒမှုကျင့်သုံးတယ်လို့ဆွဆွဲကြတဲ့လက်ရဇွန်ဝါဒီတွေရဲ့အရှိန်ခွန်ကလည်းပြန်လည်ကောင်းလာပါတယ်အမေရိကန်နိုင်ငံမှာဆိုလို့ရှိရင်ထရမ့်ဦးဆောင်တဲ့ Republican Party အစိတ်ပိုင်းကဆိုလို့ရှိရင်လူမျိုးခွဲခြားရေးဝါဒစီကိုတွားနေတယ်လို့ဝေဖန်သုံးသပ်တဲ့သူတွေကသုံးသပ်ကြတာကိုလည်းကျွန်တော်တို့ကြားနေရပါတယ်ဆိုတော့ကမ္ဘာတစ်ပေါ်မှာလက်ရာဇွန်အမျိုးသားရေးလူမျိုးရေးနိုင်ငံရေးကပြန်ပြီးတက်လာခဲ့ပါတယ်ဒီပတ်ဒီမိုကရေစီနဲ့လူ့ခွင့်ရေးအစီအစဉ်မှာတော့ဒီအကြောင်းကိုကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်ဒါကိုဆွေးနွေးဖို့ဖိတ်ခေါ်ထားသူကတော့တောင်အာဖရိကမှာနေထိုင်ခဲ့တဲ့အဲဒီကပဲပါရဂွေးရဲ့ယူခဲ့တဲ့ဒေါက်တာမျိုးနိုင်ဖြစ်ပါတယ်ဆရာမျိုးနိုင်ကတော့ပြည်သက်ကြီးရင်းနှီးပြီးသားပုဂ္ဂိုလ်တစ်ယောက်ပါတောင်အာဖရိကဆိုတာကလည်းလူပြူလူမဲခွဲခြားမှုဝါဒမှုချက်သုံးခဲ့တဲ့နိုင်ငံဖြစ်တဲ့အတွက်ကြောင့်မလို့သူနောက်ပိုင်းမှာကျင်းဝတဲ့အတွေ့အကြုံတွေကိုရှင်းနိုင်မယ်ဆိုလို့ကျွန်တော်တို့ယူဆတဲ့အတွက်ကြောင့်မို့ဆရာမျိုးနိုင်ကိုဖိတ်ခေါ်ထားတာဖြစ်ပါတယ်။မင်္ဂလာပါကိုပြောနိုင်
။ဟုတ်ကဲ့မင်္ဂလာပါဆရာအကြီးစီပါလေ
။ဟုတ်ကဲ့ကိုပြောနိုင်ကိုမျိုးနိုင်ကတောင်အာဖရိကမှာလည်းနေထိုင်ခဲ့တဲ့လူတစ်ယောက်ဖြစ်တယ်။ဒါပေမဲ့ကိုမျိုးနိုင်ပွားရောက်ပညာသင်တဲ့အချိန်မှာတော့နော်ဒါဒူဗျူကြီးစိုးတဲ့စနစ်ကတော့ပြက်ပြဲသွားတော့ပြီလို့ထင်ပါတယ်နော်ဆိုတော့တို့တော့လေအဲ့ဒီရဲ့အချိန်ကြီးရိုက်ခတ်မှုတွေထင်မြင်ချက်တွေတော့ရှားမှာအဲ့တော့ဒူဗျူကြီးစိုးရေးဝါဒရဲ့လက်တွေ့အတိတ်ပဲဆရာဘလို့ကြုံခဲ့ရဘလို့တွေ့ခဲ့ရဘလို့ကြားခဲ့ရ
ဒူဖြူတွေကကောင်းတယ်ဒူဖြူနဲ့ပတ်သက်တာတွေအားလုံးကဒီစံတွေပေါ့ ID တွေဖြစ်တယ်ဒူဖြူတွေရဲ့ယဉ်ကျေးမှုကကောင်းတယ်ကျွန်လက်ဟာတွေကြတော့ဒူဖြူတွေလိုဒီကောင်းဘူးအကြောင်းလူဖြူတွေချက်သုံးတယ်လို့ကျန်တဲ့လူတွေလိုက်ပြီးတော့လိုက်နာသိတယ်ပေါ့သူတို့အဲ့လိုပြောတာစီဘာလို့မြင်လဲဆိုတော့လူကိုလူလို့မမြင်ပဲနဲ့လူကိုကျန်တဲ့ဒီ identity နဲ့တွဲပြီးတော့ကောင်းချင်းဆိုးချင်းကိုသူတို့ကတတ်မှတ်လိုက်တာပါစီ
ဟုတ်ကဲ့ဟုတ်ကဲ့အဲလူဖြူကြီးစိုးရေးဝါဒလို့ကျွန်တော်တို့ပြောကြတဲ့အခါမှာအရေးမြစ်တွေကိုထိချုပ်နိုင်မှုနဲ့ပဲပတ်သက်နေတယ်လို့ထင်ပါတယ်အဲ့ တော့တောင်အာဖရိကရဲ့လူယူကြီးစိဝါလာချက်လုံးခဲ့တဲ့နိုင်ငံမှာကိုဘယ်လိုတွေ့ရ
နက်ဆင်မန်နဲလာပြောမှုတဲ့ဆရာသူတို့တော်လှန်ရေးလုပ်တော့လေကဘာကိုလည်းသူကပြောတယ်ငါတို့လုပ်နေတာလူဖြူတွေကိုတော်လှန်နေတာမဟုတ်ဘူးဒီလူဖြူကြီးစိုးရေးဝါဒလူဖြူဒီထိန်းချုပ်နေတဲ့ဝါဒဒီ white supremacy ကိုပဲတော်လှန်နေတာလူဘာလို့စနစ်ကိုလုပ်တာဒီလိုဒီဝါဒကိုလုပ်တာဆိုတော့သူကအတင်းပြောမှုတဲ့ဆရာပြောမှုတော့တောင်းဖိတာမှာသူကပြောတဲ့သဘောတရားသူတို့မှရှိတယ်ငါတို့ကလူဖြူတွေဖြစ်တယ်ငါတို့ကကြီးမြတ်တယ်အဲ့တော့ channel လူတွေကတို့ကကြီးစိုးပိုင်ခွင့်ရှိတယ်သူတို့မှအဲ့လိုဖျားကပေးထားတာသူတို့ဘာသာတရားဆိုရင်သူတို့ကဖျားကပေးထားတဲ့အခွင့်အရေးရှိတယ်ဒီ manifested destiny ပေါ့ဆရာသူတို့အဲ့ဒီအရောသုံးပြီးပြောကြတာရှိတယ်ဒါကြောင့်မို့ကောင်းတဲ့အရာတွေဆိုသူတို့ကလဝဲကြီးရုပ်ထားတာအကုန်နီးပါပဲဒါကြောင့်မို့ဒီမဲတွေကမခံနိုင်လို့တော်လိုင်းလုပ်တယ်ဆိုတော့ကောင်းသမျှအမှနိုင်ငံမှာကောင်းတဲ့မျိုးဥစားကောင်းတဲ့နေရာနေလို့ထိုင်လို့ကောင်းတဲ့နေရာဆိုသူတို့ကြီးပဲမကောင်းတဲ့နေရာတွေမှာပဲအမဲလေးတွေကနေရတာအဲ့လိုဖြစ်တော့တော်တော်ကြီးကိုဆိုးခဲ့တာပေါ့ဆရာအဲ့ဘောလုံးကဒီအရင်းမြစ်တွေဆရာပြောသလို resource တွေကိုဘယ်သူသုံးမလဲဘယ်သူတွေက asset ရှိတယ်ဘယ်သူတွေကကင်တွယ်သုံးဆွဲလို့ရမလဲဆိုတာကိုသူတို့ကနော်လူကြီးကြီးဆိုရင်ဝါဒသဘောတရားခံပြီးတော့သူတို့ကဒါ entitled ဖြစ်တယ်သူတို့ကဒါကိုသုံးဆွဲခွင့်ရှိတယ်ဆိုပြီးတော့အဲ့လိုလုပ်ခဲ့တာနှစ်ပေါင်းကြာပြီပေါ့ဆရာရဲ့အမှန်ဆိုရင်တော့တရားဝင်ဖြစ်တာကတော့ဒီ1950လောက်မှဖြစ်တာပါဒါပေမဲ့အဲ့မတိုင်ခင်တည်းကသူကဒီစနစ်ကိုကျင့်သုံးနေတာအဲ့တော့1990လောက်တော့မှမဖြစ်တော့ဘူးဆိုပြီးတော့ဒါကြီးကိုဖြတ်ပြလိုက်တာပေါ့ကျွန်တော်မြင်လာတော့ဘလို့ဖြစ်လဲဆိုတော့စနစ်ကတော့ပြတ်သွားပြီဒါပေမဲ့တတိယအမြင့်ကဆွဲတာဆွဲနေတယ်လူဖြူတဲ့လူမဲပေါ့အဲ့တော့ပြဿနာတော့လည်းရှိသေးတယ်ဒါပေမဲ့စနစ်တရားတော့မဟုတ်တော့ဘူးလူတွေကဒီစိတ်ပဲမသိစိတ်မှဆွဲနေတာ
ဟုတ်ကဲ့အကျိုးဆက်အဖြစ်ကောဘလို့ရှိလဲလူတွေရဲ့ခွင့်ရည်တွေနဲ့ပတ်သက်ပြီးဖိနှိပ်မှုတွေဘယ်လောက်ထိပြင်းထန်ခဲ့လဲလူမျိုးသမျိုးဟာအခြားသောလူမျိုးတို့ပေါ်မှာသူကလူမျိုးကြီးစနစ်လူမျိုးကြီးဝါဒကျင့်သုံးလာပြီဆိုရင်တွေ့ကြုံရတဲ့အတွေ့အကြုံဘာတွေကြားခဲ့
လူအဲ့လိုခွဲခြားပြီဆိုတဲ့ဆရာရဲ့စိုးကျတော့ကောင်းဖို့ကမရှိတော့ဘူးဘာဖြစ်လို့လဲဆိုတော့လူချင်းတို့မမြင်တော့ဘူးလေသူတို့ကလူတစ်တစ်စိတ်နှိမ့်နေလူမြင်တော့သူတို့ရဲ့ဒီမတရားမှုတွေကိုဘယ်လို justify လုပ်ရလဲဆိုတော့ငါတို့လုတ်ပိုင်ခွင့်ရှိတယ်မှာကျေးကျွန်စနစ်နဲ့ပါဆက်ဆက်လာကျေးကျွန်နေရာသူတို့တိုင်းနဲ့သူတို့တဲဒါဖြစ်တာပေါ့နော်ခုနကပြောတဲ့ nature ဝါဒကလည်းအဲ့ဒီလိုပဲလူဖြူတွေမှာသူတို့မှာလုတ်ပိုင်ခွင့်ရှိတယ်ဆိုတော့အဲ့ဒီလို justification လုတ်လာတော့အကျိုးဆက်ကတော့သူတို့ကတော့ချမ်းသာသွားမယ်သူတို့ကအဆင်ပြေသွားမယ်အရင်မြစ်တွေကိုသူတို့ကလော်ကြီးအုပ်ပြီးတော့သူတို့အတွက်တုံးတယ်အခုဆိုရင်ကြည့်ရင်ဒီအလုပ်တိုင်းမှာအရင်ချမ်းသာတယ်ဆရာတိုင်းပြည်ကကျွန်တော်ဒီသူတို့ခေါ်တာတော့မြောက်နဲ့တောင်ပေါ့ဒီမြောက်နဲ့တောင်မှာဆိုရင်ကျွန်တော်တောင်ပတ်ပိုင်းကနိုင်ငံတွေဆိုရင်ဆင်းရဲကြအခုမှရှိစူးစမ်းနေရတော့အများစုကဘာဖြစ်လို့ဆိုတော့သူတို့ကဟိုးတို့လေးကအစင်ဆက်လဝကြီးအုပ်ပြီးသူတို့ကတိဆောက်လာလို့သူကအဲ့လိုဖြစ်တယ်ဆိုတော့ရှင်းပြောရင်လူဖြူကြီးစိုးရိမ်ဝါတာပဲဖြစ်ဖြစ်ဒီလူမျိုးတွေဝါတာပဲဖြစ်ဖြစ်ဒါမှမဟုတ်အမျိုးသားကြီးဝါတာပဲဖြစ်ဖြစ်အဲ့ဒီအရာတော့ဆိုးကျိုးတော့ဆိုးကျိုးပဲပေးမှာပဲကောင်းကျိုးတော့မပေးဘူးလူမြင်မှလူချင်းချင်းကိုလူတယောက်ချင်းနေနဲ့ကောင်းချင်းဆိုးချင်းမြင်နိုင်လောက်တဲ့သဘောရှိမှာပေါ့ဆရာဒီခံယူချက်ရှိမှတာသိမြင်ကြမှာပဲဘာဖြစ်လို့လူတွေကစုပေါင်းပြီးနေနေကြတာဆိုတော့တောင်အာဖရိကမှာလည်းအဲ့လိုပဲတော်တော်ကြီးကိုဆိုးခဲ့တယ်ဆရာခုချိန်ထိကိုဒီစီဝါရေးနိုင်ငံရေးစနစ်ပြောင်းစီဝါရေးကြီးစိုးမှုဟာလူဖြူတွေလက်ထက်မှာပဲရှိတယ်။ကုမ္ပဏီတွေအကုမ္ပဏီမှာရှိတဲ့ယာဒူးတွေအလုပ်ကံတွေကလူဖြူတွေပဲအမှတရားသူကြီးဆိုတဲ့သူတို့တွေပဲအဲ့လိုဖြစ်နေတော့တော်တော်တော့ဖြည့်ရှင်းမှုကခက်တာပေါ့ဆရာရဲ့ဒါပေမဲ့အစိုးရကတမာတမတ်ရှိမယ်အမြော်မြင်ကြီးမယ်ပညာရှိမယ်ဆိုရင်တော့ပြည်လေသွားမှာပေါ့ဖြစ်ဖြစ်တိတ်မဆိုးပဲနဲ့ဟိုကောင်းတဲ့ဘက်ရောက်သွားမှာလို့ကျွန်တော်တို့တုံ့တက်ပါ။ဟုတ်ကဲ့
မြန်မာနိုင်ငံနဲ့ဆက်ဆက်ပြီးတော့ဟိုလူမျိုးကြီးဝါဒကိုကျွန်တော်တို့ကြည့်လို့ရမလား။မှားဖြစ်တော့တိုင်းသားတွေစီကကျွန်တော်တို့အသာကြားရတယ်ဗမာဟာလူမျိုးကြီးဝါဒအရှင်သုံးတယ်ဆိုပြီးတော့အသာကြားရတယ်။ရိုးကြရရလည်းသူတို့အပေါ်မှာလူမျိုးခွဲခြားမှုရှင်သုံးနေတယ်အထူးသဖြင့်လူမျိုးရှင်းနေမှုတုတ်တည်မှုနဲ့တကွာနော်လူမျိုးတို့သတ်ဖြတ်မှုချီတောင်းကျွလွန်ပါလေဆိုပြီးစစ်တပ်ကိုဆွဆွဲခဲ့တာတွေလည်းကျွန်တော်တို့ရှိနေခဲ့တယ်။နောက်တိုင်းသားတွေထဲမှာလည်းအဲ့ဒီလိုလူမျိုးကြီးဝါဒအသက်နေကိုရောကျွန်တော်တို့ကြားရတာရှိတယ်အဲ့တော့ပတ်သက်နေတယ်လို့ဟိုမျိုးနိုင်ထင်သလား
ထင်နေဆရာကျွန်တော်မြင်တော့ဒါတွေကတစ်ခုနဲ့တစ်ခုကဆက်ဆက်နေတယ်သဘောတရားအရမြန်မာပြည်တွေမဟုတ်ဘူးကျွန်တော်မြင်တော့လူရင်ကျေးမှုတွေမှာဒီလူဖြူကြီးဆိုးရွာတာတလိမုန်တလိတော့မသိမသာစိတ်ဝင်နေတယ်ဆရာအမအသားဖြူတာကိုကြိုက်တယ်ဒါကြောင့်အသားဖြူတဲ့ဟာတွေကိုလူတွေကရောင်းနေဝဲတဲ့တုံးနေအချို့ဆိုရင်ကိုအသားမဲတာလည်းမကြိုက်ဘူးပါစကားရမပြောတာလူဖြူကြီးဆိုးရွာတော့သူစိတ်ထဲမှာအဖြူကိုကြိုက်နေလူအဖြူဖြစ်မှုပေါ့ whiteness ကိုသူတို့ကြိုက်နေတယ်နောက်တော့ခုနကပြောတဲ့တိုင်းရင်းသားတွေမှာကြတော့လေကျွန်တော်တို့ဗမာလူမျိုးကြီးဝါဒတွေရှိတယ်ဆိုတာဒါလည်းဖြစ်နိုင်ပါလေဆရာဖြစ်နိုင်တယ်ဆိုတာဟိုတူးချင်းမှမရှိပြီမဲ့လေအဖွဲ့စည်းအနေနဲ့ဒါရှိနိုင်တယ်ပေါ့ကျွန်တော်တို့တွေ့ပါတယ်ဗမာကိုဦးစားပေးတဲ့အရာတွေအကြောင်းတွေမှာပဲဖြစ်ဖြစ်အလုပ်ကိုင်တွေမှာပဲဖြစ်ဖြစ်เนาะဒီအဖွဲ့စည်းတွေမှာပဲဖြစ်ဖြစ် ဒါပေမဲ့ကျွန်တော်တို့သူတည်နာလုပ်တဲ့ကဗမာပြည်ရဲ့ဒီပြဿနာတွေကိုသူတည်နာလုပ်တော့ဗမာလူမျိုးကြီးဝါဒတစ်ခုတည်းနေမကဘူးဆရာကျွန်တော်တို့တွေ့တာဗမာပြည်မှာရှိတဲ့ဒီတိုင်းလားလူမျိုးစုကြီးတွေရှိတယ်တင်းလူမျိုးစုအသေးလေးတွေလည်းရှိတယ်ဒါမှရှမ်းလို့အချင်းလို့ဆိုတော့အကြီးတွေပေါ့သူတို့ထက်မှနေတဲ့အတူနေတဲ့လူမျိုးစုအသေးလေးတွေကြတော့လေသူတို့ကအဲ့လိုပဲခံစားရတယ်ပြောတယ်ကျွန်တော်တို့သူတည်နာအရာတွေ့တာကျွန်တော်တွေ့ပြီးမေးတော့မှလီဆူးလို့လီဆူးလို့လူမျိုးတွေရဝမ်းလို့လူမျိုးတွေအော်လာဟုလူမျိုးတွေမှာနောက်ရှမ်းညီတို့ပါလို့ဆိုရင်သူတို့ကအဲ့လိုပြဿနာတွေကြုံတယ်ဗမာလူမျိုးကြီးဝါဒတွေမဟုတ်ဘူးသူတို့ကဟိုမှာလဲဒီဂျင်းဖော့လူမျိုးကြီးဝါဒဆိုတာအရန်ဆိုတယ်သူတို့ဖိနှိပ်တယ်ပေါ့ဆရာဒီရှမ်းဆိုရှမ်းနေရှင်နယ်လစ်ဇန်ကအရန်ကိုသူကဒီတုံးတင်လာတော့အခြားလူမျိုးတွေနဲ့ပြိပခတ်တွေဖြစ်လာပြီးတအန်းလို့ပါလို့ဆိုအဲ့လိုဒီပလောင်လူမျိုးတွေနဲ့ဆိုရင်အဲ့တော့ကျွန်တော်မြင်လာတော့နေရာတိုင်းမှာရှိတယ်ဆရာအဓိကဘလို့ကင်တွေ့မလဲဘလို့ပညာပေးမလဲပြည်သူတွေကိုငါတို့ကအတူတူပဲအားလုံးကတရားတော်ဒီလိုခွဲခြားလို့မရဘူးလူလူပဲခွဲခြားရမယ်လူတရားရဲ့ကောင်းခြင်းဆိုခြင်းကြီးမြတ်ခြင်းဟာအချင်းသီလတမာတိနဲ့ပဲဆိုင်တယ်ပေါ့ဆရာ
ဟုတ်ကဲ့ညောင်းနိုင်တောင်အာဖရိကကိုသွားတဲ့ခါကျတော့တောင်အာဖရိကဆိုတာအင်မတန်လူမျိုးကြီးခွဲခြားခဲ့တာဟု
တ်ကဲ
့ဆိုတော့ဘလို့ပြောင်းလိုက်ခဲ့တယ်သူတို့မှဘလောက်ထိဆိုးခဲ့
သူတို့မှအရင်ဆိုးခဲ့တယ်ဆရာသူတို့ကပထမဆုံးစနစ်အနေနဲ့ကိုသူတို့ကချက်သုံးခဲ့တာလူဖြူလူမဲကမတူဘူးအဲ့ဒီတော့ကြောင်းနေဆိုရင်လူမဲမှာတည်းမရှိဘူးမရှိမရှိဘူးဆိုတော့ဒီចောင်းလေလူမဲတွေတဲ့ចောင်းလေဘယ်သူကပေးလဲဆိုတော့ဘာလာကြီးတမားတွေကလာပေးတယ်ချာ့ချ်တွေကဒီဖះចောင်းတွေကနက်ဆန်မန်ဒဲလာတို့ပညာကောင်းကောင်းသင်ခဲ့တယ်ဆိုတာအဲ့ဒီចောင်းတွေကသူကတက်ခဲ့တာဆရာလူမဲတွေတဲ့ဒီဘာလာကြီးចောင်းတွေကတော့နေတာဆိုတာခုနပြောသူမြို့ကြီးကသူတို့ရဲ့လူဖြူတွေအတွက်ဒီမြို့အစွန်ဖះတွေသူတို့တဲ့ဝင်တန်းတွေပေါ့အိမ်အကူတွေဒီပန်းချံမှာလုပ်တဲ့လူတွေအလုပ်သမားတွေအတွက်နေဖို့ဆိုပြီးတော့ဘေးမှာထားတယ်ဟာတိတိလေးအဲ့တော့အရင်ကိုဆိုးတယ်ဆရာအမကားစီလာဆာကားလာပြီမယ်လေကိုကစီးလို့မရဘူးဒါလူဖြူကားဖြစ်နေပြီမကားမှတ်တိုင်မှာထိုင်နေတာဆာထိုင်ကုန်ရှိတယ်ကိုထိုင်လို့မရဘူးဒါလူဖြူအတွက်ဒီမှာရေးကိုရေးထားပြီလားဒါယူရိုပီယန်တွေအတွက်ပဲအဲ့တော့အရင်ဆိုးခဲ့တာကိုဘယ်လိုဖြေရှင်းသွားလဲဆိုတော့ဒီ94မှာစနစ်ပြောင်းတော့ဒီစနစ်ကလုံးဝဖျက်ပြစ်လိုက်တယ်သူကမရတော့ဘူးအဲ့တော့ဘာသုံးလဲဆိုတော့သူကလူမဲတွေကိုပြန်ပြီးဦးစားပေးတယ်ဒီ affirmative action ပေါ့ဆရာပြန်လဲပြုတ်ပြင်းတဲ့ဒီလုပ်ငန်းတွေသူပြန်လုပ်တာ affirmative action တွေအမဲတွေကိုပို့ပြီးဦးစားပေးတယ်ကျောင်းတွေမှာပုံဝင်ဝင်ပေးတယ်လည်း shop ပေးတယ်ဝင်ဝင်ဒီ standard တွေအလုပ်ဒီမှာအခန့်လေအဲ့လိုဟာတွေလုပ်လာတော့အခုတော့ပြန်ပြန်ပြီးညီလာပြီဆရာနိုင်ငံကြီးကတော့ကောင်းလာပြီဒါပေမဲ့သူကပြောလို့စိတ်ထဲမှာရယ်ဒီစီးပွားရေးရိုက်မှာတော့မလွယ်သေးဘူးသူကဒီပိုင်ဆိုင်မှုတွေရှိနေတာရှိတော့လူမဲတွေမှာလည်းခံစားချက်ရှိတယ်လူဖြူတွေမှာလည်းအခုချိန်မှာခံစားချက်ရှိတယ်သူတို့ရာပြီးသားခွင့်ရေးတွေဆိုရှယ်သွားတယ်လို့မြင်တော့သူတို့မှာလည်းအဲ့ဒီ extremist ဟိုတွေရှိနေတယ်ဆရာအဖွဲ့လေးတွေရှိနေတယ
်တကယ်လို့မြန်မာနိုင်ငံအနေနဲ့နော်နိုင်ငံရေးအရွေးတစ်ခုကိုတွားမယ်ဆိုရင်ဘလို့နိုင်ငံရေးမျိုးလိုအပ်မယ်လို့
ကျွန်တော်မြင်တော့မြန်မာပြည်ကိုနမက်ပြန်ပြီးတော့ပြန်လဲထူထောင်မယ်ဆိုရင်လူကိုလူလိုမြင်တဲ့စနစ်ပေါ်ပဲအခြေခံတော့မယ်လူတယောက်ကိုလူတယောက်ရဲ့ကောင်းခြင်းဆိုခြင်းကြီးမြတ်ခြင်းစိုးနှိပ်ခြင်းဟာလူမျိုးနဲ့မဆိုင်ဘူးတသားရောင်နဲ့မဆိုင်ဘူးဘာသာယူဆနဲ့မဆိုင်ဘူးသူ individual နဲ့ပဲဆိုင်တယ်ဆိုတဲ့အမြင်ကိုလူတယောက်ချင်းရောခေါင်းဆောင်တွေရောအဖွဲ့အစည်းတွေရောလူတော်တင်ပြီးတော့ဒီကင်ဆွဲပြီးတော့လုံးမလာပြည်လဲမှာဆရာမြန်မာပြည်အနေနဲ့ကဘာဘလို့ဖြစ်လဲဆိုတော့ဂျပန်လိုလည်းမဟုတ်ဂျပန်မှာဂျပန်ကြီးပဲနေကြတာကိုရီးယားဆိုတော့ကိုရီးယားပဲနေတော့သူတို့မှသိပ်ပြဿနာမရှိပြီပဲဗမာမှာအများကြီးနေကြတာမတူတဲ့လူတွေဒီ identity ကွဲနေတဲ့လူဆိုတော့အကောင်းဆုံးကတော့ဒါတွေကိုဖယ်ထုတ်ပြီးတော့လူပါလူပဲဆိုတဲ့အယူဝါဒဒီ humanism ခေါ်မှာပေါ့ဆရာလူပါအဓိကပဲအဲ့လိုပဲကျင့်သုံးနိုင်မှာကကျွန်တော်ကတော့ပြည်လဲသွားမယ်ထင်ပါတယ်ဆရာမဖြစ်နိုင်တဲ့နေရာတော့မရှိ
ပါဘူးကျေးဇူးပဲကိုမြို့နိုင
်ဟုတ်ကဲ့ဆရာဟုတ်ကဲ့
ခုလူမျိုးကြီးစိုးရေးဝါဒနဲ့ဆက်နွယ်ပြီးတော့လူမျိုးခွဲခြားမှုဝါဒအကြောင်းရှင်တွေပြပြသွားခဲ့ဒီမှာတော့ဒေါ်ဖိကတန်ကားနဲ့ပါဝင်ပွဲရောက်ခဲ့တဲ့ဒေါက်တာမျိုးနိုင်ဖြစ်ပါတယ်ကျွန်တော်တို့ပေါင်းပါမယ
်ဒီမိုကရေစီလူခွင့်ရင်းနဲ့ခေပြန်ကဏ္ဍအပီမှာတော့ဒီတပတ်အတွင်းမြန်မာသတင်းအနေချုပ်ကိုတင်ပြပေးပါမယ်။နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကိုနေပြီးတော့အချုပ်ထောင်ပို့ပြီးတော့နိုင်ငံတော်လူဝဲအမှုစတင်စစ်ဆေးပါရယ်။အာဆီယံကာကွယ်ရေးဝန်ကြီးများအစည်းအဝေးကိုစစ်ကောင်စီဖိတ်ကြားမှုအာဆီယံဝေဖန်ခံရပါရယ်။ဒီလိုတပတ်အတွင်းမြန်မာသတင်းတွေကိုတော့ကိုဝင်းခမောင်းနဲ့အတူတင်ပြထားပါရယ်ရှင်။စစ်တပ်ကအာဏာသိမ်းပြီးတော့တာဝန်ကဖယ်ရှားခံခဲ့ရတဲ့လူလူကောင်းဆောင်တော်အောင်ဆန်းစုကြည်ကိုနေပြည်တော်အကျဉ်းထောင်ကိုဂျွန်လ22ရက်ပုတ်ဟူးနေ့ကပြောင်းရွှေ့လိုက်တဲ့အကြောင်းစစ်ကောင်စီတည်တင်ထုတ်ပြန်ရေးအဖွဲ့ကအတည်ပြုပါတယ်ဂျွန်လ23ရက်နေ့ကစတင်ကြားနာစစ်ဆေးတဲ့နိုင်ငံတော်လျှို့ဝှက်ချက်အုပ်ရေချိုးပေါက်တယ်ဆိုတဲ့အမှုအပအဝင်ဒေါ်အောင်ဆန်းစုကြည်အပေါ်ဆွဲဆိုထားတဲ့အမှုအလုံးကိုထောင်တွင်းအထူးတရားရုံးမှာပြောင်းရွှေ့စစ်ဆေးဖို့ဖြစ်ပါတယ်စစ်တပ်ကအာဏာသိမ်းခဲ့တဲ့2023ခုနှစ်ဖေဖော်ဝါရီလကတည်းကဒေါ်အောင်ဆန်းစုကြည်ဖမ်းဆီးထိန်းသိမ်းခံထားတာဖြစ်ပြီးသူ့ကိုအမှုပေါင်းများစွာနဲ့စစ်ကောင်စီကတရားစွဲဆိုထားတာပါ နိုင်ငံတော်လျှော့ချက်ဥပဒေချိုးဖောက်မှုတဘာဝဘေးအန္တရာယ်ဆိုင်ရာဥပဒေချိုးဖောက်မှုရွေးကောက်ပွဲဥပဒေချိုးဖောက်မှုအကတိလိုက်စားမှုစတဲ့အမှုတွေအပါအဝင်အမှုပေါင်း18ခုနဲ့တရားစွဲထားတာဖြစ်ပါတယ်။ဒီအမှုတွေနဲ့ပတ်သက်လို့တရားရုံးကြားနာမှုတွေကိုတည်င်းထောက်တွေလက်ရောက်ခွင့်မရှိသလိုဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေတွေကိုလည်းအမှုသွားအမှုလာနဲ့ပတ်သက်ပြီးတော့တည်င်းမီဒီယာတွေကိုမပြောဖို့စစ်ကောင်စီကပိတ်ပင်ထားတဲ့အတွက်ကြောင့်အမှုစစ်ဆေးကြားနာမှုတွေနဲ့ပတ်သက်ပြီးအသေးစိတ်အခြေအနေတိခွင့်မရပါဘူး။အသက်89နှစ်ရှိပြီဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကိုစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဆွဲဆိုထားတဲ့အမှုတွေထက်ကအမှု6မှုအတွက်ထောင်ဒဏ်17နှစ်ပြစ်ဒဏ်ချမှတ်ခံထားပြီးဖြစ်ပါတယ
်။ကမ္ဘာရေးကိစ္စတွေကြောင့်မြန်မာနိုင်ငံကိုမီဒီယာတွေရဲ့အာရုံစိုက်မှုရော့သွားပြီးမြေပြင်းမှာတော့နေစဉ်ဆိုသလိုတိုက်ပွဲတွေရှိနေပြီးရွာမီးရှို့တာတွေနဲ့အယူဆမတူတဲ့အဖွဲ့အစည်းတွေကြားမှာအပြန်အလှန်တပ်ဖြတ်နေတာတွေကနေရာအနှံ့မှာရှိနေတယ်လို့နိုင်ငံရေးလှုပ်ရှားသူတချို့ကပြောပါတယ်။စစ်ကောင်စီတပ်ဖွဲ့တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲတွေမကြာခဏဖြစ်ပွားလေးရှိတဲ့စကိုင်းတိုင်းကလေးမြို့တောင်ပိုင်းနတ်မြောင်းနဲ့နတ်ချောင်းကျေးရွာဘက်တွေမှာစစ်ကောင်စီစစ်ကြောင်းနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေတိုက်ပွဲပြင်းထန်စွာဖြစ်ပွားနေတာကြောင့်နှစ်ဖက်ထိခိုက်သေးဆုံးတာတွေရှိတယ်လို့ပြည်တွင်းကာကွယ်ရေးအဖွဲ့ကပြောပါတယ်။2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်အသက်ဖြတ်ခံရတဲ့အရက်သား2000ရှိသွားပြီလို့ရန်ကုန်အမေရိကန်တန်ယုံကဇွန်လ22ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့လက်တွေ့မှာအမှန်တကယ်တည်ဆုံးသူကဒီရက်ပူများနိုင်တယ်လို့သုံးသပ်သူတချို့ကဆိုပါတယ်။အမေရိကန်တန်ယုံရဲ့ထုတ်ပြန်ချက်မှာစစ်တပ်နဲ့နှီးဆက်တဲ့လက်နက်မဲ့ရဲသားတချို့တပ်ဖြတ်ခံရတာတွေပါဖို့မရဘူးလို့ MIPS ညီညာရေးနဲ့လုံခြုံရေးဆိုင်ရာမြန်မာအင်စတီကျူကပြောပါတယ်
။ဒီအာဏာသိမ်းစားနေပြီးတော့ပေါ့နော်။ရဲသားတည်တဲ့ကိန်းကနန်းက2000မကောက်ဘူးဗျ။အလုံးပေါင်းဟိုကျွန်တော်တို့ဒီဆန္ဒပြပွဲတွေမှာဒီပြစ်ခတ်ဒီနေနေနဲ့တည်တာက900လောက်ရှိမယ်ပေါ့เนาะအဲနောက်ပြီးတော့အခုဒီဟိုအခုတာဂက်တက်ကေးလင်းလို့ပြောတယ်ပေါ့เนาะဒီပြတ်မှတ်ထားတတ်ဖြတ်တဲ့အတွက်ကြောင့်မလို့ဒီအရသားတွေတည်တာက1500လောက်ယူပူရလို့ပြောလို့ရတာပေါ့အဲ့ဒီမှာလည်းအလားဟို2400ရှိနေပြီလေအဲနောက်ပြီးတော့အခုဒီမှာဒီစစ်စင်ရေးတွေမှာအရသားတွေတည်တဲ့ကိစ္စတွေရှိတယ်ရွာတွေမှာအဲတည်တဲ့ကိစ္စတွေရှိတယ်ဒါတွေပေါင်းလိုက်မယ်ဆိုလို့ရှိရင်တော့တော့ထင်တယ်ဒီ2500နဲ့3000ကြားမှာတော့သွားလိမ့်မယ်ပေါ့နော်အဲအခုအမေရိကန်တန်ယွန်2000ဆိုတာတော့သူတို့ဘယ်ကိန်းကနန်းကိုယူလဲဆိုတော့ကျွန်တော်လည်းမသိဘူးပေါ့နော်ဒါပေမဲ့တကယ်အမြင်ချင်းမှာသိတာတော့အနည်းဆုံးတော့2500လောက်တော့ရှိပဲပေါ့နော်အားလုံးစုစုပေါင်းပါတော့
ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ရဲ့အဆိုအရစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းနိုင်ငံဒေသတော်တော်များများမှာစီးရဲမတည်ငြိမ်မှုတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးရသူတိမ်းနေချီရှိပြီးအိန္ဒိချင်းထိုင်းနဲ့အိန္ဒိယဘက်ထွက်ပြေးခိုလုံနေရသူတွေလည်းတိုးလာပါတယ်စစ်ဘေးရှောင်တွေကိုနိုင်ငံတကာဖွဲ့စည်းတွေကလူမှုရေးအကူအညီတွေပေးနိုင်ရေးမှလည်းတွာလာရေးနဲ့လုံခြုံရေးဆိုင်ရာအကန့်အသတ်တွေနဲ့ရင်ဆိုင်နေရတာပါဒုက္ခသည်တွေလည်းစစ်ရှောင်စခန်းတွေတောတောင်တွေမိဆက်ရဆွေမျိုးသားချင်းတွေနဲ့ဘုံကြီးကျောင်းတွေမှာခိုလုံနေရဆဲဖြစ်တယ်လို့စားတောက်နေထိုင်ရေးမှာအခက်အခဲဖြစ်နေကြပါတယ်စစ်ရှောင်ဒုက္ခသည်တွေကိုဒေသခံတွေကကူညီပေးတယ်ဆိုပေမဲ့လည်းရေရှည်ဖြစ်လာတဲ့အတွက်အလူရှင်တွေရှားပါးလာပြီလို့စစ်ရှောင်ကူညီရေးအဖွဲ့တွေကပြောပါတယ
်စစ်ကောင်စီတက်တာဒီစစ်ကောင်ထူးနေတော့တယ်နေတော့ကြောင့်ဒီနေတော့ရှင်းနေနေတာဒီနံပလုံးပဲစဉ်းကြီးတော်သွားတယ်အဲ့မှာဒီနံပလုံးလည်းပေါ်မှာဒီစီကောင်စီဆိုရင်တပ်ဆွဲထားနေလို့လည်းအဲ့မှာကလေးလည်းမပြန်ရေးကြောက်တိရတယ်လည်းမပြန်ရေးကြောက်နော်အဲ့မှာတပ်ဘွဲအချင်းချင်းဖြစ်နိုင်ပါတယ်နော်အဲ့ဒါကိုဒီတခါလည်းမပြန်လာချက်သေးဘူးသနိုင်းသာပြန်လာနေတဲ့အချင်းတွေကချုပ်ဆင်းတော့ဒီပြန်လာမှုတော့တရားများရတယ်မဲ့ရှိတဲ့လူလည်းဝင်ရစားတော့ကြတယ်ပေါ့နော်အဲ့ဒီပုံစံလည်းဝင်ရပြီးတော့ဒီလိုဝင်နေနေရတာပေါ့နော်ဒီဟင်းကတော့ပါထက်တဲ့အင်ဂျင်ရဲ့ဒီစားလို့ရတဲ့ပင်တွေလက်ခုပြီးတော့စားတော့ကြတယ်ပေါ့နော်
အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံအနေနဲ့မြန်မာစစ်တပ်အပေါ်ဖိအားတွေတိုးမပေးနိုင်ဘူးဆိုရင်နောက်ထပ်လူအသက်တွေအဆုံးရှုံးရပြီးတော့အတိဒုက္ခတွေပိုးပြီးတော့ကြုံတွေ့ကြလိမ့်မယ်လို့မြန်မာနိုင်ငံလူအခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တွန်အန်ဒရူးစ်ကဂျွန်လ23ရက်နေ့မှာသတိပေးသွားပါတယ
် The longer we wait the more inaction that there is the more people are going to die the more people are going to suffer and the people of Myanmar justcan't take another year
အချိန်တွေပိုယူပြီးတော့ထိရောက်တဲ့ဆောင်းဝါချက်ဘာမှမလုပ်နိုင်ဘူးဆိုရင်လူတွေပိုးပြီးတော့တေချေကြရပါလိမ့်မယ်လူတွေပိုးပြီးတော့ဒုက္ခရောက်ကြပါလိမ့်မယ်မြန်မာပြည်သူတွေအတွက်ဒီအတိုင်းပဲနောက်ထပ်တစ်နှစ်ဆက်သွားဖို့မဖြစ်နိုင်ပါဘူးလို့မလေးရှားနိုင်ငံကိုရောက်ရှိခဲ့တဲ့ကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews ကပြောဆိုသွားတာပါမြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေအဆုံးသတ်ပြီးအပြူသဘောဆောင်တဲ့တွေ့ဆုံဆွေးနွေးမှုတွေဖြစ်လာရေးဘုံသဘောတူညီချက်၅ရပ်အာဆီယံအဖွဲ့ဝင်နိုင်ငံတွေကြားချမှတ်ထားပေမဲ့လို့ဒါကိုလက်တွေ့အကောင့်ထဲမှာဖော်နိုင်ရင်အလကားပဲလို့လည်းအထူးကိုယ်စားလှယ် Andrews ကပြောပါတယ်မ မြန်မာအရေးနဲ့ပတ်သက်ပြီးမလေးရှားနိုင်ငံခြားရေးဝန်ကြီးကတော့လက်တွေ့ကျကျအခောင့်ထဲဖော်ဖို့ဆန္ဒရှိနေတာကိုတွေ့ရပြီးသူ့ရဲ့အကြံပြုချက်တွေကိုတခြားအာဆီယံခေါင်းဆောင်တွေလက်ခံဆောင်ရွက်မယ်ဆိုရင်တိုးတက်မှုတွေရလာနိုင်တယ်လို့လည်း Mr. Andrews ကပြောပါတယ်။လက်ရှိမှာတော့မြန်မာအရေးနဲ့ပတ်သက်လို့အာဆီယံရဲ့ကြိုးပမ်းအားထုတ်မှုတွေရှင်းမတိုးနိုင်ဖြစ်နေတာကြောင့်ကုလသမဂ္ဂအထူးကိုယ်စားလှယ်အပါအဝင်လူ့အခွင့်အရေးအဖွဲ့တွေကဝေဖန်နေကြတာပါ။ရှိလာတဲ့မြန်မာစစ်တပ်ရွေးကောက်ပွဲကျင်းပဖို့စီစဉ်နေပေမဲ့အတိုက်ခံတွေကိုအကျဉ်းချထားပြီးတော့ကျင်းပတော့မယ့်ဒီရွေးကောက်ပွဲဟာဘလို့မှလွတ်လပ်ပြီးတော့တရားမျှတမှုရှိနိုင်မှာမဟုတ်ဘူးလို့အထူးကိုယ်စားလှယ် Tom Andrews ကဝေဖန်သွားခဲ့ပါတယ
်။ကမ္ဘောဒီးယားနိုင်ငံဖနွမ်ပင်မြို့မှာနှစ်ရက်တာကျင်းပတဲ့16ကြိမ်မြောက်အာဆီယံကာကွယ်ရေးဝန်ကြီးများစီဝေးမှာစစ်ကောင်စီကိုဖိတ်ကြားခဲ့တဲ့ပေါ်အိရှင်ကမ္ဘောဒီးယားကခုခံပြောဆိုပါတယ်။ဒေတာတွေမှာဖြစ်နေတဲ့ဖြစ်လာနိုင်တဲ့လုံခြုံရေးစိန်ခေါ်မှုတွေကိုထောက်ပြပြီးအာဆီယံနိုင်ငံချင်းချင်းမှာပို့ပြီးစည်းရုံးဖို့လိုတယ်လို့ကမ္ဘောဒီးယားကပြောတာပါ။ကမ္ဘောဒီးယားနိုင်ငံကအိရှင်ဖြစ်လက်ခံကျင်းပတဲ့အာဆီယံကာကွယ်ရေးဝန်ကြီးများရဲ့စီဝေးကိုစစ်ကောင်စီကာကွယ်ရေးဝန်ကြီးဗိုလ်ချုပ်ကြီးမြတ်ထွန်းဦးတက်ရောက်ခဲ့ပြီးကမ္ဘောဒီးယားကာကွယ်ရေးဝန်ကြီးနဲ့လည်းဗိုလ်တော်ဦးနေကတည်တံ့တွေ့ဆုံခဲ့တာပါ။စစ်ကောင်စီကိုမဖိတ်ဖို့လူခွင့်ရေးနဲ့အရက်ဖက်အဖွဲ့တွေကတိုက်တွန်းနေတဲ့ကြားကပဲကမ္ဘောဒီးယားကဖိတ်ခဲ့တာဖြစ်ပါတယ်။မြန်မာအရက်ဖွဲ့အဖွဲ့အစည်းတွေကတော့ဒေတာရင်းတည်ငြိမ်ရေးကိုလိုလားတယ်လို့ပြောနေတဲ့အာဆီယံရဲ့စစ်ကောင်စီပေါ်ထားတဲ့သဘောထားကိုမေးခွန်းထုတ်နေကြပါတယ်။ဗိုလ်ချုပ်ကြီးမြတ်ထွန်းဦးကိုဖိတ်ခေါ်ဖို့တခြားအာဆီယံဖွဲ့ဝင်၈နိုင်ငံကလည်းသဘောတူခဲ့ကြတယ်လို့ကမ္ဘောဒီးယားအစိုးရရဲ့ပြောဆိုချက်ကိုကိုးကားပြီးခမာတိုင်းသတင်းမှာဖော်ပြထားတာပါ။မြန်မာအရက်ဖွဲ့အဖွဲ့အစည်း600ကျော်ကတော့ဒီအစည်းအဝေးမတိုင်ခင်ရက်ပိုင်းလိုကလေးကစစ်ကောင်စီကိုမဖိတ်ကြားဖို့အာဆီယံကိုတိုက်တွန်းခဲ့တာဖြစ်ပါတယ်။
VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့ဒီတစ်ပတ်အတွင်းကမ္ဘာသတင်းအနည်းချုပ်ကိုတင်ပြပေးပါမယ်။ယူကရိန်းကိုဥရောပသမဂ္ဂ EU အဖွဲ့ဝင်လောင်းအဖြစ်သတ်မှတ်လိုက်ပါတယ်။ရေနံနဲ့လောင်စာဆီဈေးကွက်တွေတည်ငြိမ်အောင်လို့ရုရှားနဲ့အီရန်တို့ပူးပေါင်းလှုပ်ဆောင်နေကြောင်းရုရှားကပြောဆိုပါတယ်။အာဖဂန်နစ္စတန်ကလင်းကြောင့်လူထောင်ခန်းသေဆုံးပါတယ်။ဒီလိုတစ်ပတ်အတွင်းထိတ်တန့်ရောက်ခဲ့တဲ့နိုင်ငံတကာသတင်းတွေကိုတော့မအီတန်းစင်ကအစူစီတင်ဆက်ထားပါတယ်။
ယူကရိန်းကိုကနအူးအဆင့်ဥရောပသမဂ္ဂ EU အဖွဲ့ဝင်လောင်းအဖြစ်ဒီသတင်းပတ်ထဲမှာမဲခွဲထောက်ခံလိုက်ပါတယ်။ဥရောပကော်မရှင်အနေနဲ့ရုရှားကျူးကျော်စစ်ထိုးခံနေရတဲ့ယူကရိန်းကို EU အဖွဲ့ဝင်လောင်းအဖြစ်လက်ခံရေးအလျင်အမြန်ဆုံးဖြတ်ပေးလိုက်တာပါ။ EU အဖွဲ့ဝင်လောင်းအဆင့်ဟာလက်ရှိအဖွဲ့ဝင်28နိုင်ငံပါဝင်တဲ့ဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်ရေးလုပ်ငန်းစဉ်မှာပထမအဆင့်ဖြစ်ပြီးတော့နောက်တစ်ဆင့်တွေရောက်ဖို့နှစ်နဲ့ချီပြီးတော့ကြာနိုင်ပါတယ်။ဒီမိုကရေစီစံနှုန်းတွေအပါအဝင်နိုင်ငံရေးစီးပွားရေးတက်မတ်ချက်စံတွေပြည့်မီဖို့လည်းလိုအပ်တာပါယူကရိန်းနဲ့အတူမော်လ်ဒိုဗာနဲ့ဂျော်ဂျီယာနိုင်ငံတွေကလည်း EU အဖွဲ့ဝင်လောင်းအဖြစ်တက်မတ်ခံရပါတယ်ဂျွန်လ23ရက်နေ့ကစပြီးတော့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော် EU ဌာနချုပ်မှနေ့ရက်ကြာကျင်းပခဲ့တဲ့ဥရောပခေါင်းဆောင်တွေရဲ့အစည်းအဝေးပွဲမှာရုရှားရဲ့ကျူးကျော်စစ်ကြောင့်ကမ္ဘာစားတောက်လုံခြုံမှုအပေါ်မှာတက်ရောက်မှုအပြင်ယူကရိန်းကိုစီးပွားရေးစစ်ရေးလူသားချင်းစာနာမှုအကူအညီပေးဖို့တွေကိုပါဆွေးနွေးခဲ့ကြပါတယ်ဂျီနန်နဲ့လောင်စာဆီဈေးကွက်တွေတည်ငြိမ်အောင်လို့ရုရှားနဲ့အီရန်တို့ပူးပေါင်းလက်တွဲလှုပ်ဆောင်နေတဲ့အကြောင်းရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရော့ကဂျူလ23ရက်နေ့မှာပြောပါ
တယ်
ဒီနဲ့ထုတ်လို့ရောင်းချနေတဲ့နိုင်ငံများအဖွဲ့ OPEC Plus အဖွဲ့အတွင်းမှာသဘောတူညီချက်ရထားတဲ့အကြောင်းအီရန်နိုင်ငံခြားရေးဝန်ကြီးဟိုဆင်အမာအဗ်ဒူလာဟိမ်းနဲ့အတူအီရန်နိုင်ငံတဟေရန်မြို့မှာကျင်းပခဲ့တဲ့သင်းစာရှင်းလင်းပွဲအတွင်းမှာရုရှားနိုင်ငံခြားရေးဝန်ကြီးလက်ဗရော့ကပြောတာပါ။အီရန်နိုင်ငံခြားရေးဝန်ကြီးနဲ့တွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်အီရန်နဲ့တခြားနိုင်ငံကြီးတွေကြားမှာရခဲ့တဲ့2015နျူကလ িয়ার သဘောတူညီချက်ပြန်လည်အသက်သွင်းရေးကိုရုရှားဘက်ကအပြည့်အဝထောက်ခံတဲ့အကြောင်းကိုလည်းရုရှားနိုင်ငံခြားရေးဝန်ကြီးလက်ဗရော့ကပြောဆိုခဲ့ပါသည်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်ဟာဂျူလ22ရက်နေ့ကစပြီးတော့စစ်တပ်အရာရှိကြီးတွေနဲ့အစည်းအဝေးကိုစတင်ကျင်းပခဲ့ပါသည်။မြောက်ကိုရီးယားစစ်တပ်နဲ့ကာကွယ်ရေးဆိုင်ရာမူဝါဒတွေအကြောင်းဆွေးနွေးခဲ့တဲ့ဆိုပြီးတော့အစိုးရပိုင်သတင်းမီဒီယာတွေမှာဖော်ပြထားပါသည်။ရှီတန်းတပ်ဖွဲ့တွေရဲ့စစ်စီရေးတာဝန်တွေတိုးမြင့်ဖို့စစ်စီရင်တဲ့အဓိကစစ်တပ်ရဲ့အဖွဲ့အစည်းပုံပြောင်းလဲဖို့အကြောင်းအရာတွေကိုဝဟိုစစ်ကော်မတီအစည်းအဝေးမှာဂျူလ22ရက်နေ့တုန်းကဆွေးနွေးခဲ့တဲ့အကြောင်း KCNA သတင်းထတာမှာဖော်ပြထားပါသေးတယ်။ဒီတော့တွင်မြောက်ကိုရီးယားနိုင်ငံဟာနျူကလ িয়ার စမ်းသပ်မှုအတွက်တူပြီးတော့ပြင်ဆင်နေတယ်ဆိုတာကိုဂျိုဒုဆက်သွယ်ရေးကရတဲ့ဓာတ်ပုံတွေမှာတွေ့နေရတဲ့အကြောင်းလေးသာသုံးသပ်သူတွေကအတည်ပြုထားပါသေးတယ်။မြောက်ကိုရီးယားနိုင်ငံဟာ၅နှစ်တွင်မှာပထမဆုံးတိုက်ချင်းဖြစ်ဒုံးကျည်စမ်းသပ်တာအပါအဝင်အရင်၅ထပ်ပိုပြီးတော့ဒီနှစ်အတွင်းမှာပဲ့ထိန်တဲ့ဒုံးကျည်စမ်းသပ်မှုလုံးနေတဲ့အချိန်မှာပဲဒီလိုမြောက်ကိုရီးယားစစ်တပ်အရာရှိတွေအစီအွေကျင်းပတာလည်းဖြစ်ပါလေ။အ အာဖဂန်နစ္စတန်နိုင်ငံအရှိတောင်ပိုင်းမှာဇွန်လ22ရက်နေ့အစောပိုင်းတုန်းကလှုပ်ခတ်ခဲ့တဲ့အင်အားပြင်းရင်ကြောင့်ကလင်းငယ်တွေအများပြားအပါအဝင်ပထမနေ့မှာတည်ဆုံးသူအနည်းဆုံး1000ကျော်နဲ့ဒဏ်ရာရသူ1500ကျော်ရှိတယ်ဆိုပြီးတော့တာလီဘန်အာဏာပိုင်တွေကပြောပါလိမ့်။အပြည့်စီအများစုကပါကစ္စတန်နဲ့နေဆက်ပါတီကာအရှိတောင်ပိုင်းနဲ့ကိုစ်ပြည်နယ်တွေမှာဖြစ်တယ်ဆိုပြီးတော့သူကပြောတာပါ။ပြည်နယ်မြို့တော်ကိုစ်ကနေ28မိုင်အကွာဗဟိုပြုတ်ပြီးတော့ဗိုလ်ဒူးနဲ့အစောပိုင်းတုန်းကပြင်အား 6.1 အဆင့်ရှိတဲ့ငွေလှုပ်ခတ်ခဲ့တဲ့အကြောင်းအမေရိကန်ဘူမိဗေဒတိုင်းတာရေးဌာန USGS ကပြောပါတယ်။ပြိုကျနေတဲ့နေအိမ်တွေနဲ့အပြည့်စီတွေကိုလည်းတွေ့ရပါတယ်။ဒီအပြည့်စည်ပြည်အောင်မှာပြိမိနေတဲ့သူတွေကိုတာလီဘန်ဥဆောင်တဲ့ကာကွယ်ရေးဝန်ကြီးဌာနကကြီးကြပ်ပြီးတော့ကူညီကယ်ဆယ်ပေးနေပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာငရင်တန်တင်ခဲ့တဲ့ပြည်သူတွေအတွက်လူသားချင်းစာနာမှုအကူအညီအဖြစ်ဒေါ်လာ1,000ပေးအပ်ဖို့စီစဉ်ထားတဲ့အကြောင်းတောင်ကိုရီးယားအစိုးရကဒီသတင်းမှနောက်ပိုင်းမှာပြောဆိုခဲ့ပါတယ်။ဒီငရင်ဟာ2002ခုနှစ်နောက်ပိုင်း20အတွင်းမှာလူအသေးပြောက်အများဆုံးငရင်လည်းဖြစ်ပါတယ်။မုတ်တုံမူကြီးရဲ့အတွက်တောင်အာရှနိုင်ငံတွေမှာမူကြီးရေရှမ်းမှုကြုံနေရပါလေ။အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းအာတန်ပြည်နယ်မှာလည်းမုတ်တုံအကျိုးမူကြီးရဲ့အတွက်အမြင့်တွေရေရှမ်းနေပါလေ။ရေကြီးတဲ့ပထမနေ့မှာလည်းအနည်းဆုံးလူ9ယောက်သေဆုံးပြီးတော့ရေကြီးမှုဇက်တိုက်ဖြစ်နေတဲ့နေ့တိုင်းမှာသေဆုံးသူဥယျာဉ်တိုးလာနေတာပါ။ရေကြီးမှုကြောင့်ပြည်သူ 5.5 တန်းလောက်အိုးအိမ်ဆုံးခွာထွက်ပြေးရပြီးတော့ဣတဲက 3.9 တန်းလောက်ဟာအစုရကစောက်ပြီးထားတဲ့ယာယီတဲတွေမှာခိုလုံနေကြရပါလေ။မြောက်ပိုင်းဥဒဟံပါပြည်နယ်မှာလေတောင်ဆောင်းမြေပြိုရဲ့အတွက်အဝေးပြေးလမ်းမကြီးတွေပိတ်ထားရပါတယ်။အစိုးရရဲ့ကယ်ဆယ်ရေးအဖွဲ့ကတော့ရေကြီးရဲ့နေရာကပြည်သူတွေကိုကျူးရည်နဲ့ဆွဲပြီးတော့ကျူးစားကယ်တင်နေရမှာပိတ်မိနေတဲ့သူ1000ကျော်လောက်ကိုကယ်ဆယ်ထားနိုင်ခဲ့ပါလေ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာလည်းရက်ဆက်ပြီးတော့မိုးကြီးရေရှမ်းတဲ့အတွက်ပြည်သူ 9.5 တန်းထက်မနည်းအစားအစာနဲ့အသောက်သုံးရည်မလုံလောက်တဲ့ပြဿနာနဲ့ရင်ဆိုင်နေရပါတယ်။ပေါင်လောက်ထိတက်နေတဲ့ရေကြားထဲမှာလမ်းလျှောက်ပြီးတော့လူတွေသွားလာနေရတယ်လို့အိမ်တွေလည်းရေမြုပ်ကုန်ပါတယ်။တချို့ကလှိနေသွားလာနေရတာပါဘင်္ဂလားဒေ့ရှ်အရှေ့ပိုင်းကဆီလ်ဟက်မြို့မှာနှစ်တရာကျော်အတွင်းအစိုးရဆုံးရေပိတံကိုခန်းစားနေရပါတယ်။ကျန်းမာရေးအဆောက်အုံတွေလည်းပြက်စီးပြီးတော့ရေကြောင်ဖြစ်ရတဲ့ရောဂါတွေတိုးလာနိုင်တဲ့အကြောင်းကုလသမဂ္ဂကလေးသူငယ်များရဲ့မုံငွေခွဲကလည်းပြောဆိုထားပါတယ်
။တပတ်အတွင်းကမ္ဘာသတင်းအနည်းချုပ်ကိုမအီတန်စင်တင်ပြတော်တာပါရှင်။တသက်ရှင်များရှင် VOA ကနေထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကို VOA Internet ဆာမျက်နှာဖြစ်တဲ့ bamis.voanews.com ရဲ့ပင်မဆာမျက်နှာရဲ့လက်ရာဖက်မှာတွေ့ရတဲ့အသံနဲ့ဗီဒီယိုသင်ကြားအောက်မှာထုတ်လွှင့်ထားပြီးသား TV သတင်းလွှာ TV မဂ္ဂဇင်းနဲ့ဗီဒီယိုသတင်းတို့တွေကိုကဏ္ဍအလိုက်အလွဲတကူကြည့်ရှုနိုင်ပါတယ်။ထုတ်လွှင့်ပြီးသားမြန်မာနဲ့နိုင်ငံတကာသတင်းတွေကိုလည်းစာသားနဲ့ပါဖတ်ရှုနိုင်ပါတယ်။အခုတော့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုမတင်ကြီးထက်ကပြောပြပေးပါမယ်ရှင်။အမေရိကန်ပြည်ထောင်စုမှာကိုဝင်ဖျက်ချခွင့်ကိုအမျိုးသမီးတွေရဲ့အခြေခံဥပဒေအခွင့်အရေးအဖြစ်သတ်မှတ်ထားတဲ့ရာစုနှစ်ဝက်သက်တမ်းရှိ Roe v. Wade စီရင်တုံးကိုပယ်ဖျက်လိုက်တဲ့တရားရုံးချုပ်ရဲ့ရှေ့မှာစနေနေ့ကလူပေါင်းများချီစုဝေးခဲ့ကြပါတယ်။ဆန္ဒပြသူတွေထဲမှာတော့ကိုဝင်ဖျက်ချမှုကိုစန့်ကျင်သူတွေကလူအသက်ကိုတန်ဖိုးထားတဲ့မျိုးဆက်ဆိုတဲ့စာတမ်းနဲ့ T-shirt တွေဝတ်ဆင်ထားကြသလိုကိုဝင်ဖျက်ချခွင့်ကိုထောက်ခံသူတွေကတော့My body, my choice, ကိုပိုင်ခန္ဓာကိုပိုင်ရွေးချယ်မှုလို့ကြွေးကြော်ခဲ့ကြပါတယ်ရှင်။အမေရိကန်မှာတနက်ကင်ဆောင်ခွင့်တင်းကျပ်ထားတာကိုအစိုးရတရားရုံးကရှော့ပေါ်သတ်မှတ်ပေးလိုက်ပြီးရက်ပိုင်းအချာမှာပဲတနက်ကင်အကြမ်းဖက်မှုရော့ပါးရေးမူကြမ်းကိုသမ္မတဂျိုးဘိုင်ဒန်ကဥပဒေအဖြစ်စနေနေ့မှာအတည်ပြုလက်မှတ်ရေးထိုးလိုက်ပါပြီ။ဒါဟာနှစ်ပေါင်း30ကာလအတွင်းပထမဆုံးအကြိမ်ဖြစ်တနက်ကင်ဆောင်ခွင့်ထင်းချုပ်ရေးမူကြမ်းကိုဥပဒေအဖြစ်အတည်ပြုလိုက်နိုင်တာဖြစ်ပါတယ်။ဘယ်လာရုစ်နိုင်ငံကိုအစကန်ဒါအဲမိုဘိုင်းပယ်ဒိန်ဒုံးကျည်စနစ်တွေလမ်းမဲ့လာပိုင်းတွေအတွင်းမှာပေးရမယ့်အကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကစနေနေ့မှာပြောပါတယ်။ရုရှားနိုင်ငံစိန့်ပီတာစဘတ်မှာစနေနေ့ကဘယ်လာရုစ်သမ္မတအလက်ဇန်ဒါလူကာရှန်ကိုနဲ့ရုရှားခေါင်းဆောင်တို့တွေ့ဆုံခဲ့ကြတာဖြစ်ပါတယ်။ဘယ်လာရုစ်အနေနဲ့အိန္ဒိချင်းလစ်သွေးနီးယားနဲ့ပိုလန်နိုင်ငံတို့ရဲ့ရန်လိုပြီးထိတိုက်တွေ့ရေးမူဝါဒတွေကိုစိုးရိမ်ကြောင်းဘယ်လာရုစ်သမ္မတလူကာရှန်ကိုကရုရှားသမ္မတပူတင်ကိုပြောဆိုခဲ့တာဖြစ်ပါတယ်စစ်တမ်းတဲ့အာဖဂန်နစ္စတန်မှာနှစ်ပေါင်း20အတွင်းအပြင်းထန်ဆုံးငရင်တန်နဲ့ကျုံးခဲ့ရတာကြောင့်ဒီအခက်အခဲတွေကိုကင်တွယ်ဖြေရှင်းနိုင်ရေးအတွက်အမေရိကန်တို့ထိန်းချုပ်ထားတဲ့အာဖဂန်ရဲ့အရန်ဘန္ဒာငွေတွေကိုဖြည့်လျှော့ပေးဖို့နဲ့ဘန္ဒာရဲ့အရာတန်းခတ်ပိတ်ဆို့ထားတာကိုဖယ်ရှားပေးဖို့အာဖဂန်တာလီဘန်တို့ကစနေနေ့မှတောင်းဆိုလိုက်ပါတယ်ရှင် တဲ့အချင်းချက်ကိုမတင်ငိထိုက်ကြေညာပေးခဲ့တာပါရှင်ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရမှုကတော့ကိုညာဝင်းအောင်ဖြစ်ပြီးဆက်ပိုင်းဆိုင်ရာနဲ့အသံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Subel L. Tayyip တို့ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ဒီကနေ့မနေ့ဖက်6နာရီနဲ့9နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51နဲ့လိုင်းလံမီတာ190တို့ကနေထုတ်လွှင့်ပေးသွားခဲ့တာပါတောသားရှင်များနဲ့တကွမြန်မာပြည်သားပြည်သူပြည်သားအလုံးပေးရန်ကင်းပြီးတော့ကြာမှာရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလာပါ
This program has come to you from the Voice of America, Washington.